Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်အောင်စုဝါရှင်တန် DC မြို့တော် view American တန်ကနေအောက်တိုဘာ30ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line meter 31 32 51နဲ့ dial meter 190လို့ပြင် view ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပိုင်မဲ့လိုတော့တဲ့အချိန်မှာသမ္မတလောင်းနှစ်ယောက်ဟာအမေရိကန်နိုင်ငံအလဲပိုင်းကအကျိတ်နယ်ဖြစ်နေတဲ့ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုအတွက်အာရုံစိုက်လှုပ်လာနေကြပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်ကမီရှိဂန်၊မင်နီဆိုတာနဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာမဲဆွယ်စည်းရုံးသွားမှာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့မင်နီဆိုတာ၊ဝစ်ကွန်ဆင်နဲ့အိုင်ဝါပြည်နယ်တွေမှာမဲဆွယ်စည်းရုံးရေးတွေလုပ်သွားမှာဖြစ်ပါတယ်။မနေ့ကြတော့ရင်းနေ့ကတော့သမာလောင်းနှစ်ယောက်ဟာအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမဲဆွယ်စည်းရုံးခဲ့ကြပါတယ်။ဂျိုးဘိုင်ဒန်ကတော့တကယ်လို့ဖလော်ရီဒါပြည်နယ်မှာအပြားရောင်ဒီမိုကရက်တွေနိုင်ပြီးသူနိုင်ရခဲ့မယ်ဆိုရင်ရွေးကောက်ပွဲကပြီးသွားပြီလို့ပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ကသမာထရမ်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေခြင်းအတွင်းလူမှုစုဝေးပွဲတွေကိုလူအများများနဲ့လှုပ်ဆောင်ပြီးအဲ့ဒီမှာတက်ရောက်လာတဲ့သူတွေကလည်းနှာခေါင်းစည်းတွေမတက်တာကြောင့်ဒါဟာဗိုင်းရပ်စ်အကြီးအကျယ်ကူးစက်ပြန့်နှံ့နေတဲ့ပွဲတွေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။သမထောင်ကတော့တမ်ပယ်မြို့ကအာသာကွင်းကကားရနာတဲ့နေရာမှာသူ့ကိုထောက်ခံတဲ့သူတွေကိုမိန်ကုန်းပြောကြခဲ့ပြီးတော့လာမယ့်လုံမှာ၃ရက်နေမှာ Republican တွေအုံနဲ့ကျင်းနဲ့ထွက်မဲပေးပြီးတော့အနီအောင်လိုင်းလုံးကြီးတွေဖုံးအောင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ကျွန်တော်တို့ဒီရွေးကောက်ပွဲကိုအကြီးအကျယ်အနိုင်ရမှာခင်ဗျားတို့စောင့်ကြည့်ဆိုပြီးတော့လဲသမထောင်ကပြောသွားခဲ့ပါတယ်ခင်ဗျာ။ American နိုင်ငံတော်တင်းမှမှုတွေမြင့်တက်နေကြကြောင်း Walmart Company အနေနဲ့သူတို့စတိုးဆိုင်တွေမှာရောင်းချနေတဲ့သက်နက်တွေနဲ့ကြီးစံတွေကိုဈေးဝယ်သူတွေနဲ့ဝန်ထမ်းတွေကိုကာကွယ်ပေးဖို့အတွက်အခုတစ်ပတ်ကစပြီးတော့မရောင်းတော့ပဲဖယ်ရှားထားလိုက်တယ်လို့ Walmart Company ကကြာသပတေးနေ့ကပြောလိုက်ပါတယ်။လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမရွေးကောက်ပွဲရလဒ်ကအငင်းပွားစရာတွေဒါမှမဟုတ်အကြမ်းဖက်မှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့အတော်များများကစိုးရိမ်နေကြတဲ့အတွက်ရွေးကောက်ပွဲကျင်းပဖို့ရပိုင်းအလိုမှာပဲအခုလိုလှုပ်လိုက်တာဖြစ်ပါတယ်။လုံးရနဲ့အနေငယ်အတွင်းတချို့လူလူမငြိမ်သက်မှုတွေကိုတွေ့ကြရပြီးအကျိန်တော်များများမှလည်းဒါမျိုးတွေလုပ်ခဲ့ကြောင်းကျွန်တော်တို့ရဲ့ဝန်ထမ်းတွေနဲ့ဈေးဝယ်သူတွေရဲ့ဘေးကင်းလုံခြုံရေးကိုကြိုးတင်ကာကွယ်တဲ့အနေနဲ့စတိုးဆိုင်တွေမှာရောင်းချနေတဲ့သနက်တွေနဲ့ကြီးစံတွေကိုမရောင်းတော့ပဲဖယ်ရှားထားလိုက်တယ်လို့ Walmart Company ရဲ့ပြောခွင့်ရကပြောပါတယ်။အဲ့ဒီသနက်တွေနဲ့ကြီးစံတွေကိုသူတို့ရဲ့စတိုးဆိုင်တွေမှာဘယ်တော့ပြန်ရောင်းချမယ်ဆိုတာကိုတော့ရက်သတ်မှတ်ထားခြင်းမရှိသေးဘူးလို့ Walmart Company ကဆိုပါတယ်။အမေရိကန်မှာအခုနှစ်သနက်အယောင်ချမှုစံချိန်တင်ခဲ့သလိုပြီးခဲ့တဲ့လတွေအတွင်းမှာလည်းပထမဆုံးသနက်ဝယ်ပြီးကင်ဆောင်တဲ့သူတွေများလာတာကြောင့်အစိုးရတောင်းဝန်ရှိသူတွေဘက်ကလည်းစိုးရိမ်လာနေကြပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာဒီကနေ့ဗီနဲနိုင်ငံကိုသွားရောက်ခဲ့ပြီးတော့သူ့ရဲ့အာရှခီးစဉ်ကိုအဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီအာရှခီးစဉ်အတွင်းတရုတ်နိုင်ငံဘက်ကလုံခြုံရေးအရာချင်းချောက်မှုတွေကိုရင်ဆိုင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုကိုကူညီဖို့ထပ်တလဲလဲတောင်းဆိုသွားခဲ့ပါတယ်။ဝင်ပါမျိုးဟာဒီခီးစဉ်တွေမှာဗီနန်ဝန်ကြီးချုပ်ငွေရွှန်ဖောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရှေ့တောင်အာရှနဲ့အင်ဒိုပစိဖိတ်ဒေသကိုဘေးကင်းလုံခြုံပြီးငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်လာအောင်ဆက်ပြီးတော့အတူတူကလက်တွဲပြီးဆက်ဆံရေးတည်ဆောက်သွားဖို့မျှော်လင့်ထားတယ်လို့ဝန်ကြီးပါမျိုးကဗီနန်နိုင်ငံမှာဒီကနေ့ပြောပါတယ်။ရှေ့တောင်အာရှနိုင်ငံတွေအနေနဲ့တရုတ်ဆိုးရွားရဲ့အနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုလက်မခံဘဲစန့်ကျင်ဖို့နဲ့တရုတ်ဆိုးရွားပိုင်းကုမ္ပဏီတွေနဲ့စီးပွားရေးသဘောတူညီမှုတွေကိုပြန်သုံးသပ်ကြဖို့ကိုလည်းဝန်ကြီးပေါ်မီယိုကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကိုနာမည်တက်ပြောဆိုသွားတာတော့မဟုတ်ပါဘူး။တရုတ်နိုင်ငံကတော့အမေရိကန်အနေနဲ့အဲ့လိုမျိုးအကြောင်းမဲ့ဆွဆဲပြောဆိုတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့ပြောလိုက်ပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးပြောနေတဲ့အပေါ်မှာလည်းဗီယက်နမ်နိုင်ငံဘက်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံရှင်ကျန်းဒေသမှာရှိတဲ့ဝေဂါမွတ်စလင်တွေအပေါ်မှာတရုတ်အစိုးရကဆက်ဆံနေပုံတွေဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်တဲ့သဘောတရားစီတယ်လို့ကနေဒါပါလီမန်ရဲ့နိုင်ငံတကာလူ့ခွင့်ရေးဆက်ကော်မတီကပြီးခဲ့တဲ့သတင်းဘက်ကဆုံးဖြတ်လိုက်တဲ့အတွက်တရုတ်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ယူမှုတာဝန်ခံမှုရှိလာအောင်နိုင်ငံတကာအသိုင်းအဝိုင်းကအရေးယူမှုအသစ်တွေလှုပ်လာနိုင်တယ်လို့ကြေညာသူတွေနဲ့နိုင်ငံတကာလူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောလိုက်ပါတယ်ဝီဂါနဲ့တာဂက်မွတ်စလင်နှစ်သန်းလောက်ကိုထိန်းသိမ်းထားပြီးတော့အတင်းအဓမ္မအလုပ်စီခိုင်းတာဖိနှိပ်ထိန်းချုပ်ပြီးအစိုးရကစောင့်ကြည့်တာတွေကဝီဂါရဲ့ယဉ်ကျေးမှုနဲ့ဘာသာတရားကိုပျောက်ပြက်အောင်လုပ်ဖို့ကြိုးပမ်းမှုဆိုတာထင်ရှားတယ်လို့အဲ့ဒီကော်မတီရဲ့အော်တိုဘာ21ရက်နေ့ထုတ်ကြေညာချက်မှာပြောထားပါတယ်။ဆက်ကော်မတီရဲ့ဂျာနာပွဲအတွင်းတင်သွင်းလာတဲ့သက်သေအချက်အလက်တွေအရ2018နဲ့2020ခုနှစ်တည်းမှာ တရုတ်ကွန်မြူနစ်ပါတီရဲ့လောက်ရတီဟာကုလသမဂ္ဂလူမျိုးတုံးတပ်ဖြတ်မှုကာကွယ်တားစီရေးသဘောတူစာချုပ်မှာဖော်ပြထားတဲ့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ရာရောက်တယ်လို့ဆက်ကော်မတီအနေနဲ့ယုံကြည်လက်ခံစေနိုင်ခဲ့တယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာပြောပါတယ်
တန်တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်ဖီယိုအမေရိကန်တန်ရဲ့ကြာသပတေးနေ့ညပဲဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျွန်မခွာညိုပါ။ဥရောပတိုင်းမှာပြီးခဲ့တဲ့သတင်းပတ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 1.5 သန်းအထိစံချိန်တက်ခဲ့တာကြောင့်ကမ္ဘာတစ်ဝှမ်းကူးစက်ခံရသူပေါင်း 44 သန်းအနည်းဥရောပတိုင်းမှာ 10 သန်းရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ຫນွေອູກະແດກະເສຍຍົງແຕຍາດູອຸຍິມິ່ນແຕລາຫນີໄປແມ່ເຍຕັດຫຼຸມຍາແກ່ແດອາຈານແນ່ຕິດຊົງດູອຸຍິ30ຍາກາຍນົ່ງມິ່ນແຕລາແກ່ແດອາຈານ WHO ອຸຣົບາອຫມູຊອງດາຣາຍເຕີດໍຕໍຮັນສ໌ຄລັກກະບອກວ່າແດဥရောပဟာကတ်ယောဂရဲ့ဗဟုချက်မှာဖြစ်လာနေတယ်လို့လည်းဥရောပကျန်းမာရေးဝန်ကြီးတွေကသူကပြောပါတယ်။ပိုးရှိမရှိစစ်ဆေးတဲ့စနစ်တွေဟာအကြီးအကျယ်ကူးစက်ပြန့်နှံ့နေတဲ့အဆင့်ကိုအမိမလိုက်နိုင်ခဲ့ဘူးလို့လည်းသူကပြောသွားပါတယ်။ဥရောပတိုက်တော်ကကိုဗစ်ယောဂကူးစက်ပြန့်နှံ့မှုမြင့်တက်နေတဲ့အထက်ဟန်ဂေရီနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကြောင့်သေဆုံးသူအရေအတွက်အမြင့်ဆုံးဖြစ်ခဲ့ပါတယ်။တောင်ချာနေကတည်ဆုံသူ65ယောက်ထိရှိခဲ့ပြီးတော့စုစုပေါင်းတည်ဆုံသူ1699ယောက်ရှိသွားခဲ့တာပါယောဂပိုကူးစက်ခံရသူကတော့9413ယောက်ရှိပါတယ်ရှင်ဂျပန်နိုင်ငံမှာတော့ January လလည်းကဗိုင်းရပ်ကူးစက်ခံရသူပထမဆုံးစတွေ့ခဲ့ပြီးတဲ့နောက်အခု6လကြာမှကူးစက်ခံရသူပေါင်း3000ရှိသွားပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်တည်ဆုံသူပေါင်းကတော့1900ကျော်သွားပါပြီဒီထဲမှာတော့ဒီနှစ်စောပိုင်းဂျပန်စစ်ကမ်းမှာစိုက်ကပ်တဲ့ပျော်စီတင်မောပေါ်မှာကူးစက်ခံရသူ912ယောက်လည်းပါဝင်ပါတယ်။ကူးစက်ခံရသူစုစုပေါင်းရဲ့3ဘုတ်တစ်ဘုတ်ဟာတိုကျိုမြို့ကဖြစ်ပါတယ်။အခုတော့ဥရောပတို့အမေရိကန်တို့လိုအကြီးအကျယ်ကူးစက်ပြန့်နှံ့မှုမဖြစ်အောင်အသွာအလာပိတ်ဆို့ကန့်သတ်မှုတွေမလုပ်ရဘဲဂျပန်နိုင်ငံကစီမံခွတ်ခဲနိုင်သေးတဲ့အကြောင်းနဲ့ဒါဟာပြည်သူတွေကနှာခေါင်းစည်းတက်တာပိုးသက်စည်းသုံးတာတွေဖြင့်လူချင်းခက်ခွာခွာနေကြရမယ်ဆိုတော့ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုင်းလာကြလို့ဖြစ်တဲ့အကြောင်းကြွမ်းကျင်သူတွေကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 48,000 ကျော်ရှိခဲ့ပြီးမယ်ဒါဟာတစ်လအတွင်းကူးစက်မှုဖြည်းဖြည်းချင်းပြန့်ကျလာနေတာပါ။စုစုပေါင်းကူးစက်ခံရသူကတော့8သန်းရှိနေပါပြီ။24နာရီတွင်သေဆုံးသူ963ယောက်နဲ့ပေါင်းရင်စုစုပေါင်းသေဆုံးသူ 132,090 ရှိခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးကလည်းသတင်းထုတ်ပြန်ပါတယ်။သီရိလင်္ကာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်မြင့်တက်လာနေတာကြောင့်အများဆုံးကူးစက်ပြန့်နှံ့နေတဲ့အဓိကမျိုးကြီးတွေကအစိုးရဝန်ထမ်းတွေအိမ်ကနေအလုပ်လုပ်ကြဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။လောလောဆယ်အထိသီရိလင်္ကာနိုင်ငံမှာသေဆုံးသူ19ယောက်ပါဝင် COVID-19 လူနာ9,991ယောက်ရှိထားပါတယ်ရှင်။ကျင့်တဲ့နိုင်ငံမှာအစ္စလာမ်ဘာသာရေးခေါင်းဆောင်တမန်တော်မိုဟာမက်ရဲ့ပုံကိုကတ်တွန်းရုပ်ပြန်ဆွဲခဲ့တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့တမန်တော်မိုဟာမက်ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့အောက်တိုဘာလ30ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့ကလူထောင်ပေါင်းများစွာဟာဆန္ဒပြနေကြပါတယ်။ဆန္ဒပြသူတွေဟာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုငြင်းချမ်းရေးရဲ့ရန်သူလို့ပြောထားတဲ့ကျွေးကြော်သံဆောင်ပုတ်ပါဆိုင်ပုတ်တွေကင်ပြီးပြင်သစ်နိုင်ငံဟာဒီလိုကောက်ကျစ်ရုံမာတဲ့အပြုအမူကိုရရမယ်လို့လည်းပြောကြပါတယ်။ဆန္ဒပြသူမွတ်စလင်တူကတမန်တော်ဟာငြင်းကြဲရေးစကားဆိုဖို့နဲ့တခြားဘာသာကြားတွေနဲ့တင့်တင့်စွာနေထိုင်သွားလာရေးပြောဖို့အတွက်ကမ္ဘာမြေကိုရောက်လာတာဖြစ်တယ်လို့ပြောပါတယ်။ကတ်တွန်းရုပ်ပြန်ဆွဲတာဟာမွတ်စလင်တွေအတွက်တော့ဘုရားသခင်ကိုပြစ်မှားတာလို့ယူဆကြတာကြောင့်မွတ်စလင်နိုင်ငံအများပြားဟာပြင်သစ်နိုင်ငံခေါင်းဆောင်တွေကိုအစ္စလာမ်စန့်ကျင်ရေးသမားတွေလို့ခေါ်ဆိုပြီးပြင်သစ်ထုတ်ကုန်တွေကိုသတိမောက်ကြဖို့လည်းတောင်းဆိုနေကြပါတယ်။ ဗီယက်နမ်နိုင်ငံမှာနှစ်ပေါင်း20အတွင်းအပြင်းထန်ဆုံးတိုင်ဖွန်းမွန်တိုင်းတိုက်ခတ်ခံရပြီးမြေပြိုမှုအတွင်းအနည်းဆုံးလူပေါင်း35ယောက်သေဆုံးခဲ့ပါတယ်။ရွာတွေမှာပျောက်ဆုံးနေတဲ့ဒါဇင်နဲ့ချီတဲ့ရွာသားတွေကိုကယ်ဆယ်ရေးလုပ်သားတွေရှာဖွေနေတဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။ကျန်းမာခရိုင်တွင်မြေပြိုကျတဲ့အထက်နစ်သွားတဲ့အိမ်ကြီးထဲမှာဓာစင်တွေနဲ့ချီပြီးတော့ပျောက်ဆုံးနေသူတွေရှိနေပါသေးတယ်။သေဆုံးသူဥယျာဉ်တိုးလာဖွယ်ရှိတဲ့အကြောင်းအစိုးရသတင်းမှပြောပါတယ်။မိုးလစ်တိုင်ဖုန်မုန်တိုင်းဟာတနာယီကို81မိုင်နှုန်းနီးပါးနဲ့ဗုဒ္ဓဟူးနေ့နောက်ပိုင်းကဗီယက်နမ်နိုင်ငံကိုတိုက်ခတ်ခဲ့ပြီးတန်ငါးသက်တရာစင်ကျော်ပျောက်ဆုံးနေပါတယ်။နောက်ထပ်ပျောက်ဆုံးနေသူတွေလည်းအများပြားရှိနေပါတယ်။တောင်တူရတဲ့ကျန်းမာခရိုင်မှာဒီလအစောပိုင်းရေကြီးမြေပြိုခဲ့တာကြောင့်လူပေါင်း136ယောက်သေဆုံးခဲ့ပြီဖြစ်ပါတယ်။ဗီယက်နမ်အလဲပိုင်းမှာဇက်တိုက်ဖြစ်နေတဲ့ကပ်ဘေးတွေကြောင့်လူပေါင်း9တန်းကျော်ကိုထိခိုက်နေရပြီးတိုက်ဖုန်းမုန်တိုင်းထန်ခါရသူပေါင်းကတော့တစ်တန်းကျော်ရှိတဲ့အကြောင်းဗီယက်နမ်ချက်ချင်းဤဖွဲ့ရဲ့တွေ့ရင်မှုချုပ်ငွန်ဟိုင်အန်ကပြောပါတယ်ရှင်။ဒီအမေရိကန်တိုင်းရဲ့ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနှာစင်ခဲ့ကြရတာပါအခုဆက်ပြီးနောက်ဆုံးရထားတဲ့မြမပြည်ဆိုင်ရာသတင်းလွှာတွေနဲ့သတင်းပတ်စင်ကန်တာတွေနှာစင်နိုင်ကြပါပြီရှင
်မြမနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲတိုင်းနယ်ပြည်နယ်တွေမှာပါလူနာတွေကိုကူးသပေးနိုင်အောင်ဆေးရုံတွေကိုတိုးချဲ့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်ကရောဂါကူးစက်သူနေစဉ်ထောင်ကနန်းဝန်းကျင်နဲ့တိုက်ဆုံးသူပုံမှန်လို့ရှိနေချိန်မှာပဲကူးစက်သူအများဆုံးရှုံနေရတဲ့ရန်ကုန်တိုင်းမှာသာမကတိုင်းနယ်ပြည်နယ်တွေမှာပါပြင်းစင်မှုတွေတိုးမြင့်လာနေတာပါအစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းလက်တလုံးမှာကိုဗစ်ပိုးရိပ်လူနာ300ကျော်ကိုဆေးရုံတွေမှာထားရှိကူးသနေပြီးနောက်ထပ်လည်းတိုးချဲ့ပြင်းစင်နေတယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြောက်နာဆိုက VOE ကိုပြောပါတယ်
ကျွန်တော်တို့အခုလုံးလုံးကြီးလက်ရှိကတော့ဒီနာ200နောက်ထိတော့လက်ခံပြီးပြီးတော့ကုသတိုင်းရဲ့အနေအထားမှာရှိနေပါတယ်။ဒါအခုလက်လောအချိန်ကြီးပေါ့။တကယ်လို့ဒီတက်ပို့ပြီးတော့လိုအပ်လာမှာဆိုတော့ကျွန်တော်တို့မှာဟိုအနေပေါ်မှာရှိတဲ့တီးမျိုးနယ်ဆိုတာရှိတဲ့တရင်90စီလို့ပြောပေါ့။အဲ့စီလို့ဒီမှာလည်းကျွန်တော်ထပ်ပြီးတော့တီးလန့်ပေါ်ဒီကိုဗစ်လူနာကိုပဲတီးလန့်ထားလို့ရပါတယ်။ဒီလိုပဲကျွန်တော်တို့ဒီလူနာတယောက်ပေါ်စစ်ဖြစ်ပြီးဆိုသူနဲ့ contact ကြီးကို quarantine လုပ်ရပါတယ်။အဲ့ဒါလည်းကျွန်တော်ညီမရောစီမံရေးတာမှလုပ်တယ်လို့တချို့ညီညာရေးကြောင့်လည်းကျွန်တော်က contact ကြီးသက်ဆိုင်ရာဆေးရုံကပြင်မနာဆေးရုံ၊လေဝေးဆေးရုံအဲ့လိုဆေးရုံတွေမှာလည်းကျွန်တော်ကွန်တီထားလို့ရပါတယ်ခင
်ဗျ။နေပြည်တော်ကိုရောက်လာသူတွေကအသွာလာကန့်သက်ထားတဲ့မျိုးတွေကလာသူတွေကိုသတင်းနဘက်ကြာဆောင်ချီစစ်ဆေးဖို့တခြားမျိုးကလာသူတွေဆိုရင်တော့၃ရက်တိကျဆောင်ချီမှာဖြစ်ပါတယ်။ယောဂဘူကူးစက်မှုအ धिक ကြုံနေရတာကြောင့်အိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းမှာကူးစက်မှုတွေကြာဆင်းအောင်ဆောင်ရွက်စီရာရေးချန်နေသေးတယ်လို့လည်းရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေဆိုးကပြောပါတယ်
။အထူးသဖြင့်ကျွန်တော်တို့ရုံးပိတ်ရက်5ရက်ရှိမှဖြစ်ပါတယ်။အဲ့ဒီရုံးပိတ်ရက်5ရက်ဟာကျွန်တော်တို့အသုံးချတတ်ရင်ကိုဗစ် -19 ထိန်းချုပ်ရေးအတွက်အခွင့်အရေးတစ်ခုဖြစ်ပါတယ်။ကျွန်တော်တို့အသုံးမချတတ်လို့မလိုက်နာမဆောင်ရွက်ရင်ဒီ9ရက်ဟာကျွန်တော်တို့ကိုကောင်းကောင်းဒုက္ခပေးနိုင်တဲ့9ရက်ဖြစ်ပါတယ်။ဒါကိုအားလုံးသိရှိပြီးသတိကြီးစွာနဲ့နေထိုင်သွားလာဖို့လိုသလိုတီးခံထိန်းချုပ်ကြဖို့အရေးကြီးပါတယ်
။ဇွန်လရဲ့ရှည်တဲ့ကာလကိုရောက်နေပေမဲ့လည်းအခကြီးရဲ့ကြီးတွေမှာလူစုလူဝေးမဖြစ်စေဖို့ကိုလည်းကိုဗစ်ရောဂါကာဝေးထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းသတိပေးထားပါတယ်။
သတင်းကြွကနေလာပြီဆိုတော့သတင်းကြွတဲ့အစီအစဉ်လေးလုပ်နေတဲ့အခါမှာလူစုလူပေးမဖြစ်တဲ့အစီအစဉ်လေးပဲလုပ်ဖို့ဆိုတာကျွန်အနေနဲ့သတိပေးချင်ပါတယ်။ဟိုဘာဖြစ်လို့လဲဆိုတော့နှစ်တိုင်းနှစ်တိုင်းမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ရဲ့ပြည်သူရဲ့ဒါဒီသတင်းတွေအချိန်မှာဆိုလို့ရှိရင်ဖျားသွားတာကြောင်းသွားတာပေါ့နော်ဖုန်းလေးကြောင်းနေသွားတာဇေတီတော်ကြီးတို့သွားပြီးတော့ဖူတာဒါတွေဟာတော့လုံနေကြအလုပ်ကြီးဖြစ်ပါတယ်ဒါပေမဲ့အခုဒီချိန်မှာတော့လုံလို့မဖြစ်ပါဘူးလုံလို့မဖြစ်တဲ့အခါကျတော့တခြားကြီးနဲ့ကျမတို့ရဲ့အထွတ်မြတ်ဘာသာရေးရဗုဒ္ဓဘာသာရေးအထွတ်မြတ်နေ့တနေ့ဖြစ်တဲ့သတင်းချက်ကိုကျမတို့ဟိုဆင်တွဲရမှာပေါ့ဒါမှမဟုတ်သတင်းချက်ကိုဘယ်လိုကုသိုလ်လဲရအောင်လို့စိတ်လဲအေးချမ်းအောင်လို့ဆင်တွဲကြမယ်ဆိုတော့အခုဒီအချိန်ဆက်ပြီးစဉ်းစားထားကြပ
ါကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း9403ရှိနေပြီးသေဆုံးသူကတော့1199ရှိနေပါတယ်မြမရိုးရသတင်းချက်ကာလမှာလူကြီးမိပါတွေကိုကာရောအပြုရမှာလဲသ ကယောဂါကာလထုတ်ပြန်ထားတဲ့စီမင်းတွေအတိုင်းလိုက်နာဖို့ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျန်းမာကတော့အဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဒီခိုင်းပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေမဖြစ်ဘူးသေးတဲ့နယ်မြေတစ်ခုဖြစ်တဲ့ပေါင်တော်မြို့နယ်မှာလက်နက်ကြီးပြင်ကပ်မှုကြောင့်ကလေးသူဦးပါဝင်လူ9ဦးဆိုင်ရာရသွားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။တပ်မတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့စိုက်ပွဲမဖြစ်ဘူးသေးတဲ့ပေါင်တော်မြို့နယ်မှာအခုနောက်ဆုံးလက်နက်ကြီးကြီးကြားရောက်ရာကဒေသခံတွေထိခိုက်ဆိုင်ရာရရှိခဲ့တဲ့အကြောင်းဒေသခံတွေနဲ့ထုတ်ဆောင်ကိုယ်စားလှယ်တွေကပြောပါတယ်။မင်းညနေပိုင်းမှာပေါက်တော်မြို့နယ်ကျော်ရှင်ရွာထဲလက်နက်ကြီးကြီးကြားရောက်ပောက်ကွဲရကတန်ရာရခဲ့တာလို့လေဒေသခံရွာသားဦးအောင်စံမင်းကပြောပါတယ်
။ပိုက်ချက်တာတော့ဗမာမျိုးကြီးကပိုက်ချက်ပါ။အိမ်ကတော့ဆောင်းပေါင်းပြီးရင်နောက်တိုင်းကနောက်တိုင်းမှာကြပြီးရင်လူငွားရောက်တယ်ဟာလို့ပါ။ငွားရောက်ပါငွားရောက်ပါသူ့ရွာတိုင်းကအတော့ညောက်ပါ။
တန်ရာရသူတွေကတော့ကျော်ရှင်ကြီးရွာကအသက်6နှစ်အရွယ်မိန်းကလေးတူအသက်26နှစ်အရွယ်အမျိုးသမီးနှစ်ဦးအသက်58နှစ်အရွယ်အမျိုးသမီးတူနဲ့55နှစ်အရွယ်အမျိုးသားတူဖြစ်တယ်လို့ပြောပါတယ်။ပိုက်ပွဲဖြစ်ပွားတာမရှိဘဲပြည်ကမှုဖြစ်ခဲ့တာလို့ဒေသခံတွေကပြောဆိုကြောင်းလဲပေါက်တော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်ထွေးက VOA ကိုပြောပါတယ
်။ဒီနေ့ထဲကနေပြီးတော့မှတမ်းတော်ဒီရသနောနဲ့ပြီးပေါ့ဗျာအရင်ကပေါတော့နဲ့မင်းကြီးနေရလို့ပြောရအောင်ပြန်ခေါင်းကြည့်ရရအောင်အဲ့နာတော့ရောက်မှလည်းဒီစစ်ဆန်ကြပါဒေသခံကိုကျွန်တော်တို့ဒီကြည့်ရတော့ကတော့အဲ့နာမှာတိုက်ပွဲတွေဖြစ်တာမရှိဘူးဆိုပြီးတော့မှသိရပါတယ်။ညာဒီပေါတော့မျိုးနဲ့၃မိုင်ကျော်ကျော်လောက်တဲ့ဝေးလေးအကျော်ချင်းကြည့်ရမှလည်းလည်းကြည့်ကြပြီးတော့လူငါးဦးဖြစ်ရဆိုတဲ့တဲ့င်းကိုကျွန်တော်တို့ရပါတယ်။ဒါတော့အဲ့ငါးဦးဖြစ်တဲ့အဖြစ်မှာအချောင်းနဲ့ပေါ့နော်မင်းကလေးတူပါပါလေအကျန်လာတော့မကျွန်တော်တေဟောင်းကြီးအမျိုးသမီးနှစ်ဦးရောပြေကျော်လောက်ရှိတဲ့အမျိုးသမီးဒီတူရောအမျိုးသားတူပေါ့ဗျာငါးဦးလည်းနေပြီးဒီသားဖြစ်တာကိုတွေ့ပါလေပို့ရတော့ပေါတော့တဲ့မှာဒီလိုစေကူတာမှုခံနေကြပါ
ရခိုင်ပြည်နယ်နေရာတော်တော်များများမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားနေပေမဲ့ပေါင်တော်မျိုးနယ်မှာတော့စိုက်ကမ်းမှုတွေမဖြစ်ဘူးသေးပါဘူး။ဒါပေမဲ့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့လုံခြုံရေးရစိတ်မချရတဲ့နေမြေဖြစ်ပေါင်တော်မျိုးနယ်မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပယ်ပြတ်ထားပါတယ်။မနေ့တုန်းကလည်းရခိုင်ပြည်နယ်မင်းပြမြို့နယ်မှာလည်းပြည်ကမှုတွေကြောင့်ဒေသခံရွာသား၃ဦးတန်ရရရှိခဲ့တယ်လို့ဂျန်တဲ့လူတွေကလည်းဘေးလွတ်ရာသိမ်းရှောင်နေရတယ်လို့ဒေသခံရွာသားကိုသွန်းကျော်ကပြောပါတယ်။
ကိုရောက်တိတော့တယ်တက်တယ်ပါမိန်ကလေးတယောက်တော့အချိန်နဲ့တူတူထိုးရလို့ပြောတယ်ဘောတန်တန်းစို့လို့ခေါ်တယ်တစ်တစ်ဆင်းကိုပေါ်တာလည်းပြောတယ်အခုရွာမှာတိတ်မရှိတော့ဘူးအခုကျွန်တော်ဆွေမျိုးတွေဆိုရင်ဒီမှာရောက်နေကြပြီဒီမှာ
မြင်ပြမှာ
တခြားလူတော့တစ်ပေါ်တောင်လို့ရွှေရှောင်းလို့ခွေတော်ရှောင်းလို့အေးပက်လို့ရွှေတော်ကြတယ်ပေါ့
ရွာသားရှိဦးထက်မလဲတန်ရရရှိခဲ့တဲ့မနေ့ကမင်းပြနဲ့ပေါက်တော်မျိုးတွေကပြေကတ်မှုတွေဟာသမတော်ရည်တိုက်ရဲ့လက်ချက်ဖြစ်ဒေသခံတွေကပြောနေတာကြောင့်အခြေအနေကိုသိရအောင်သမတော်ပြောခွင့်ရသူကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး2020ပြည့်နှစ်ဇွန်လကနေအောက်တိုဘာလ30ရက်နေ့ထိနှစ်ဖက်သက်ဖွဲ့တွေရဲ့စစ်ရေးတင်းမာမှုအကြားလက်နေကြီးလက်နေငယ်ထိမှန်မှုတွေကြောင့်အယတန်120ကျော်တန်ရာရရှိခဲ့တယ်လို့တေဆုံးသူ45ဦးသိရှိလာပြီလို့ရခိုင်ပြည်နယ်ခြေဆိုင်အယဖက်ဖွဲ့စည်းတွေကစီရင်ပြုစုထားပါတယ်လက်နေကန်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံမှာဒီနှစ်2020ပြည့်နှစ်ပထမ3လအတွင်းကလေးငယ်တရာကျော်တေကြီးတန်ရာရရှိခဲ့ပြီးဒီကိန်းကနန်းဟာပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲ့ဆက်ဝက်ကျော်ရှိနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကလည်းဒီလအထက်မှာပဲသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်ကျမစုမမရှင်2020ရွေးကောက်ပွဲအတွက်ကြွတင်မဲတွေစပေးနေကြပြီဖြစ်ပေမဲ့ မဲဆန္ဒရှင်တွေအတွက်မဲပေးနည်းစနစ်ပညာပေးတာအားနည်းခဲ့တယ်လို့သူတင်မဲပေးတဲ့အချိန်မှာလည်းလျှို့ဝှက်နည်းစနစ်နဲ့မဲမပေးနိုင်ခဲ့ဘူးလို့စောင့်ကြည့်လေလာသူတွေကပြောပါတယ်စူးစီးတင်ပြထားတာနားဆင်ပါရှင်2020ပြည့်နှစ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးအတွက်အသက်60နှစ်အထက်မဲဆန္ဒရှင်တွေအနေနဲ့မိမိတို့နေထိုင်ရာမြို့နယ်ရပ်ကွက်ကြီးရွာအုပ်စုတွေမှာအောက်တိုဘာလ29ရက်ကနေနိုဝင်ဘာလ6ရက်နေ့အထိကြိုတင်မဲပေးနိုင်ကြပြီဖြစ်ပါတယ်ကြိုတင်မဲတွေကိုအိမ်နိုင်ရာရောက်ရောတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့စီစဉ်မှုနဲ့ယာယီမဲယုံရွေးလျားမဲယုံလေးတွေနဲ့လိုက်လံကောက်ခံနေတာဖြစ်ပါတယ်ဒါပေမဲ့လည်းပြည်သူတွေကြားမှာကြိုတင်မဲပေးတာနဲ့ပတ်သက်လို့စာရေးပိတ်တာကအစားမိမိတို့ပေးလို့တဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောက်ရွေးချယ်မှုအစုံအစီအမပြေဖြစ်အခက်အခဲတွေနဲ့ကြုံနေရတဲ့သတင်းလေးထွက်ပေါ်နေပါတယ်ရန်ကုန်တိုင်းကမာရွတ်မြို့နယ်ရက်ကွက်တွေကယာယီမဲယုံလေးမှာကြိုတင်မဲပေးနေကြတာကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ပြည်သူပါတီကကမာရွတ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်ဦးနေရန်ဦးကသူမြင်ခဲ့ရတဲ့အတွေ့အကြုံပြောပြပါတယ်
အထက်ကနေစပြီးပြောမယ်ဆိုရင်တော့နံပါတ်၁ကပြည်သူတွေကအခုချိန်ဒီမဲပေးကုန်မဲပေးနေချက်တွေကိုတော်တော်သိသိကြနားမလည်သေးဘူးပေါ့နော်အခုကအသက်ကြီးပန်းဆိုတော့ပိုဆိုးတာပေါ့နော်နော်ဒီနေ့က COVID-19 ကလည်းဖြစ်သွားတယ်ဆိုတော့ဒီဆက်ဆံရှင်အသိပညာပေးလုပ်ငန်းတွေလောက်တာကအရင်အားနဲ့လည်းဆိုကျွန်တော်သိရပါတယ်မဲပေးတဲ့အခါမှာကတော့သိသိကြကြပေါ့နော်မဲတော့ပဲပေးရမယ်ဒီလိုဆိုတော့ဒေသလွတ်တော်တန်းတိတာကြီးလွတ်တော်ဆိုတာကိုသူတို့ကိုယ်တိုင်ကကိုကိုပြည်ပြမဖြစ်ဘူးဆိုတာကိုသိရတယ်ပေါ့နော
်သူဒီမဲပေးတဲ့သူတွေကြားမှာအခုလက်ရှိကြုံနေရတဲ့အဓိကအခက်အခဲပြဿနာရဲ့ရင်းမြစ်ကတော့မဲဆန္ဒရှင်ပြည်သူတွေကြားမှာမဲပေးနည်းစနစ်ပညာပေးမှုအားနည်းခဲ့တာကြောင့်လို့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ PACE ရဲ့ Program Manager ကိုဟန်စုထွန်းကပြောပါတယ်
ဒီကိုဗစ်ကာလမှာဒီရွေးကောက်ပွဲကျင်းပမယ်ဆိုကြကြိုတင်နေပေးတဲ့ကာလပေါ့နော်ကော်မရှင်ကြီးနဲ့လည်းကုတာအက်ဒူကေးရှင်းလုပ်တော်လည်းပဲလုပ်ရတဲ့အချိန်တအားနောက်ကျတာပေါ့နော်ကြိုတင်ကျော်ကျင်းစင်ထားနိုင်ခြင်းမရှိဘူးဒီမှာဒီအသက်60ကျော်တွေအတွက်ရှိတဲ့ပလန်ရှိတယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီအပြုံးရမှာပေါ့အခုကျတော့မှကျွန်တော်တို့ကကပ်ပြီးပြောရတာဖြစ်တဲ့အတွက်တော့ကုတာအက်ဒူကေးရှင်းဒါတော့လုံလုံလောက်မှမရှိဘူးလို့ကျွန်တော်ပြောချင်တယ်
ကြိုတင်မဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေအတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လျှို့ဝှက်မဲပေးပိုင်ခွင့်ခွင့်ရေးဆုံးရှုံးနေတာကိုလည်းမြင်တွေ့ခဲ့ရတယ်လို့ကိုယ်စားလှယ်လောက်ဦးနေရဦးကပြောပါတယ်
။လျှို့ဝှက်ဆန္ဒမဲပေးခြင်းဖြစ်ခြင်းကပျောက်ဆုံးနေရခင်ဗျ။အဲဆန္ဒရှင်တွေကလွတ်လပ်လပ်ကိုပေးခြင်းနဲ့မဲကိုထိတာမျိုးရှိရမှာပေါ့နော်။တိုးတော့လက်တွေ့မှာကဘာဖြစ်လဲဆိုတော့ပြည်သူတွေဒီကမှာမဲရောက်တောင်းရှိတဲ့လူတွေကအဓိကကြီးကျယ်နေပြီးတော့ဘယ်လိုတောင်းထုတ်ရမလဲ၊ဘယ်နည်းဘယ်လိုတောင်းထုတ်ရမလဲပေါ့နော်။ဆိုင်ဆိုင်ကျင်းပြတာကထောက်ကြားထောက်ကြားပေးရတယ်တွေ့ရတယ်ပြီးတော့လဲဆိုင်ကိုစီစီကူတာကော်နက်ပေးပြီးတော့ပုံလောက်ခင်ရမှာတော်တော်လည်းလက်တွေ့မှာတော့ဒီတောင်းတောင်းရှိတဲ့လူတွေကဒီစကားတွေကဝင်လို့တရားဆိုတော့တွေ့ရတယ်ပေါ့အဲ့တော့ပြောမယ်ဆိုရင်တော့သူ့ရဲ့ channel မဲပေးညာအလုံးကြီးပါပါတယ်တော်တော်ကြိုးတယ်မဲပေးခြင်းမှာတော့အဲ့ဒီဥစ္စာကပျောက်ဆုံးနေဆိုတော့ပြရပါတယ်ခင်ဗျာ
မဲပေးမဲ့ပြည်သူတွေအတွက်စနစ်ကျတဲ့ကျန်းမာရေးကာကွယ်စောင့်ရှောက်မှုနဲ့စနစ်တကျနဲ့လွတ်လပ်တရားမျှတမှုရှိအောင်ပေါ်ဆောင်ပေးဖို့အရေးကြီးလိုအပ်ပါတယ်လို့ဦးနေအောင်ကအကြံပေးပါတယ်
။အဲ့တော့ကျန်းရှိနေတဲ့ပြည်မှာကျွန်တော်တို့လူ့ပြည်နဲ့ပြည်သားတို့ကတော့ပါလဲဆိုတော့အရင်ဆုံးကတော့ social distancing ကတော့ချင်းပြည်ကနေလို့ကျွန်တော်မြင်တယ်။နောက်တစ်ခုကလှုပ်ဝက်စာမဲပေးခြင်းကတော့အတိုင်းအတာကတော့ကျွန်တော်ကတော့ကျန်းမာပေးပါတယ်။အခုနေသားကတော့လှုပ်ဝက်စာမဲပေးခြင်းဆိုတာဘယ်လိုမှမလိုမဖြစ်ဘူးပေါ့နော်။နောက်တစ်ခုကဒီလူ့မဲတွေရဲ့ခိုင်မာမှုပေါ့နော်။အဲ့ဒီဥစ္စာကတန်တရားကျွန်တော်နိုင်ငံမှာအရင်းရှိတယ်။2010ကလည်းလူ့မဲတွေအော်ပြစ်လာပြီးတက်ခဲ့တာဆိုတော့အခုတစ်ခေါက်လဲကျေတမဲတွေပြစ်လာတက်တာဆိုတော့လည်းတွေ့နေရတာဖြစ်တဲ့အတွက်အဲ့တော့ရုပ်တော်ကော်မရှင်အနေနဲ့ Federal Policy တွေလွတ်တော်ကလောင်းတယ်နဲ့တွဲပြီးတော့ Democracy နည်းလမ်းကြတဲ့လွတ်လပ်ပြီးတရားမျှတတဲ့ရုပ်တော်ကိုချင်းချင်းတစ်ခုချစ်လာမှုပူပေါင်းပြီးတော့စောင့်ကြည့်ဖို့ကိစ္စကိုတက်လက်ပြန်လုပ်တင်တယ်လို့ကျွန်တော်ရှင်းပါတယ
်ဆရာ။ဒါမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမြေအတွက်ပါတီပေါင်း62ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9839ပါဝင်ရှင်ပြိုင်ချမှာပါဒီလိုနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပမယ့်မဲယုံပေါင်းကတော့4,100ပါဝင်ခြင်းဖြစ်ပါတယ်။ဒီမဲယုံလေးအတွက်မဲယုံဝင်လန်းကတော့4,100တာဝန်ယူမှာဖြစ်ပြီးမဲသိမ်းတဲ့သူတွေကတော့38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်။ကျွန်မစုမွန်ပါ
။လာမည့်ရွေးကောက်ပွဲမှာမဲဆန္ဒနေမယ့်အများဆုံးပေချက်ခံရတဲ့တိုင်းဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲအလွန်နိုင်ငံရေးရှင်တွေပေါ်ကိခတ်တွေကစိုးရိမ်နေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါမျိုးရီကိုခုမှာရွေးကောက်ပွဲမကျင်းပဖြစ်တယ်လို့ကျန်တဲ့မျိုးနေတွေထဲကတချို့မှာလည်းမျိုးပေါ်မေးဆန္ဒနဲ့လောက်တာကျင်းပမှာဖြစ်တာကြောင့်ရွေးကောက်ပွဲနောက်ပိုင်းရခိုင်ပြည်နယ်မှာနိုင်ငံရေးပြဿနာတွေပုံမူကြီးထွက်လာနိုင်တယ်လို့ကိခတ်တွေတတိပေးနေပါတယ်မေးဆန္ဒနေမြေတော်တော်များများရွေးကောက်ပွဲကျင်းပခွင့်နေရတော့တာကြောင့်ရခိုင်ပြည်နယ်လွတ်တော်မှာလည်းလွတ်တော်ကိုယ်စားလှယ်ကြီးဝါရှိတော့မှာမဟုတ်တာကြောင့်အစိုးရနဲ့ပြန်လည်ထင်းကျောင်းမှုတွေအားနည်းလာနိုင်တယ်လို့လည်းနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ
်အစိုးရအဖွဲ့ကတော့ဟုတ်လားကျွန်တော်တို့ဒီနိုင်ငံတော်ကမရာကနေပြီးတော့ဟုတ်လားကျွန်တော်တို့ဟိုခတ်တဲ့သူကနော်ခတ်တဲ့ပြည်နယ်သက်တော်ကိုယ်စားလှယ်ကဒီဝကြီးချုပ်ဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်မလို့ဘုတော်လည်းပဲသွတ်တော်တွေရဲ့နော်အစိုးရကိုထိန်းချုပ်ဆိုင်မှုကြတော့
ဟုတ်လားဒီတော့ကိုယ်ကလေးနှစ်ဆယ်ဦးရင်းနဲ့စုရင်အင်မတန်မှအားနည်းနေတယ်လို့ကျွန်တော်အမိတော့သုံးသပ်ပါတယ်ရခိုင်ပြည်နယ်မှာဆန္ဒမီပြည်ပကွင်ရှိသူ16ဘင်းကျော်ရှိပေမဲ့လက်ရှိချိန်မှာတော့မြို့နယ်တချို့နဲ့မစ်ဆန်တန်းနေနေတော်တော်များများပြည့်ချက်ခံရတာကြောင့်မြေပကွင်ရှိသူ၄ဘင်းကျော်လောက်သာကျန်ပါတော့တယ် လနကနေပခတွင်နိုင်ငံရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာနေရာတော်တော်များများရွေးကောက်ဝေးမကျင်းပနိုင်တဲ့ပုံမှာတော့နိုင်ငံရေးရဆုံးရှုံးမှုတစ်ခုဖြစ်နေလေဒေသခံနိုင်ငံရေးတိုင်ဝန်ကမြင်ကြပါတယ်အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB ဩဂတာဦးသာထွန်းလာကတော့ရခိုင်ပြည်နယ်အတွက်ဆုံးရှုံးမှုလို့ပြောပါတယ်ရခိုင်ပြည်ရဲ့ရခိုင်ပြည်မှရှိတဲ့ရခိုင်ပြည်နဲ့ရခိုင်လူမျိုးတွေရဲ့နိုင်ငံရေးကိုဖက်စီလိုက်ကြလို့မြင်နေရတာကဒီကောက်ပွဲဆိုတာပြည်သူ့ဆန္ဒအမျက်ကြီးပါတဲ့ပြည်သူတွေဆန္ဒကိုကိုယ်သက်ပြရမယ်ဒီမိုကရေစီ ဒီကိစ္စနဲ့မှာပြည်သူအမျိုးကိုဆန္ဒပြုလို့ဆန္ဒပေးပါဖို့လိုတယ်အခုရခိုင်ပြည်သူအမျိုးစုဆန္ဒကမပါတော့ဘူးအဲ့ဒါကြောင့်ဒီရေကောက်ပွဲကရေကောက်ပွဲလုပ်ပါတယ်ဆိုတော့ဒီကိုမျိုးတွေကိုလုံးဝပြည်တယ်နောက်ဆုံးမျိုးတွေကိုမျိုးပေါ်ရက်ကတချို့လောက်ပဲလုပ်တယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်လူမျိုးတွေနဲ့ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရဲ့ဟိုနိုင်င ခိုင်ပြည်သူတွေကြမှာရွေးကောက်ပွဲနိုင်ငံရေးပေါ်ယုံကြည်မှုတွေအနေလာနိုင်တယ်လို့ရေရှည်မှာလည်းဒီမိုကရေစီပြုပြင်ပြောင်းလဲရေးပေါ်ထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်ဒီလိုရှင်တွေကိုချောင်ရှားနိုင်အောင်ကြားဖြောက်ရွေးကောက်ပွဲတွေကျင်းပဖို့လိုအပ်လိမ့်မယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်ဒီရွေးကောက်ပွဲဟလာမလုံးနိုင်တဲ့ကိစ္စရဲ့နောက်ဆက်တွဲမှာတော့ဒီအချိန်မှာရခိုင်ပြည်နယ်မှာဒီရွေးကောက်ပွဲကိုပြန်ကျင်းပမလဲဆိုတဲ့မေးခွန်းဟာဟိုမေးစရာဖြစ်လာပါတယ်အဲ့တော့ကျွန်တော်မြင်တာတော့ရွေးကောက်ပွဲကိုစောနိုင်တဲ့များစောစောအမြန်ဆုံးပြန်ပြီးကျင်းပဖို့လိုအပ်တယ်လို့မြင်ပါတယ်နောက်တော့ဆိုင်ရာရွေးကောက်ပွဲဥပဒေကြီးရာနော်ရွေးကောက်ပွဲကျင်းပတဲ့နှစ်မှာဟိုလွတ်တော်ရဲ့ပထမတက်တန်းနှစ်ပေါ့လေလွတ်တော်ရဲ့ပထမတက်တန်းနှစ်မှာကျွန်တော်တို့ကြားတဲ့ရွေးကောက်ပွဲကျင်းပတာတော့မရှိပါဘူး။တိုးတော်လည်းပဲဒီကိစ္စဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားနော်ကိုယ်စားပြုခွင့်အနေနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်မလို့နော်ရခိုင်ပြည်နယ်အပါဝင်တော့လေရွေးကောက်ပွဲမကျင်းပနိုင်တဲ့မျိုးနယ်တွေမှာလာမယ့်လွတ်တော်တက်တန်းအတွင်းအမြန်ဆုံးရွေးကောက်ကြားတဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့ဆောင်ရွက်တယ်လို့မြင်ပါတယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြန်ကြမှာဖြစ်ပြီးမေပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကတရင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလောလောမြတ်တဲ့ရှင်နေတဲ့မရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမေဆန်တန်းတွေတချို့မှာရွေးကောက်ပွဲကျင်းပမယ့်စီစဉ်ကိုပေးဖြတ်ထားတာကြောင့်ခန့်မှန်းရှင်မေဆန်တန်းရှင်တန်းကျော်လောက်မေပေးခွင့်ဆုံးရှုံးမယ့်အခြေအနေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်စစ်တွေမျိုးကလည်းတရင်ပေးပို့ထားပါတယ်။
လာပါရှင်မြမနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲညှိကဲ့လာပြီးဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်နေဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးရမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Maxine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံစားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။ COVID ကယောဂါကြောင့်ယာယီပိတ်ထားရတဲ့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးပြန်ဖွင့်လိုက်ပြီးရပ်ပိုင်းအတွင်းမှာပဲမြန်မာရင်မောင်းသမားနှစ်ယောက်မှာရောဂါပိုးကူးစက်နေတာကိုစစ်ဆေးတွေ့ရှိတာကြောင့်စောင့်ကြည့်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ဥရီကြားနယ်စပ်ကုန်သွယ်ရေးပြန်ဖွင့်ပြီး၄ရက်ကြာမှာပဲမြန်မာကုန်တင်ကားမောင်းသမားနှစ်ဦးရောဂါပိုးကူးစက်နေတာကိုအတည်ပြုခဲ့တာဖြစ်ပါတယ်။ကပ်ရောဂါကြောင့်တရင်တစ်ပတ်ကြာယာယီရနာထားပြီးတနင်္လာနေ့ကစပြီးပြန်ဖွင့်ခဲ့ရမှာတော့ရင်မောင်းတွေကုန်တင်ကုန်ချလို့တမားတွေပါဝင်နေဆက်ကုန်သွယ်ရေးမှာအလုပ်လုပ်ကင်နေသူတွေကိုမဲဆောက်မျိုးကကုန်စီလွှဲပြောင်းရေးနေဆက်ဒေတာကတတ်မှတ်နေမြေမှာထိုင်းနိုင်ငံကရောဂါပိုးရှိမရှိစောင့်ကြည့်စစ်ဆေးနေတာပါဒီလိုစစ်ဆေးရမှာမြန်မာနိုင်ငံသားရင်မောင်းတဦးမှာရောဂါကူးစက်နေကြောင်းမနေ့တုန်းကပဲစစ်ဆေးအတည်ပြုခဲ့တာလို့လည်းခရင်ပြည်နယ်မြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
ဩမနေ့ကဟုတ်တယ်မဟို၄ဘင်း၆ဘင်းပေါ်မှာဟိုလက်ထွက်ဟိုက်ကျအုပ်စုတွေက ကျွန်တော်တို့ဟိုဒေတာသုံးပစ္စည်းလေးတွေတဲလေကားရှိတာပေါ့မှာဒီဘက်တော့ဒီကကျွန်တော်တို့ကပြောတော့ခါလီသွားတာပေါ့မှာမဆောက်ပစ္စည်းအောင်ရောက်တော့သူတို့ကဟိုင်းနဲ့တို့ဘာလို့လဲပြန်ချိန်ပြီးတော့ဟိုဒေတာသုံးပစ္စည်းကုန်ွယ်ကားလေးတွေရှိတယ်မှာအဲ့ဒီကားလေးတွေကအူးတွေ့တာပေါ့မှာကျွန်တော်တို့ဘက်မှာတော့သူ့ရဲ့နေတဲ့နေရာမှာပဲကွန်တက်ရှိတာပေါ့ဒီပစ္စည်းအောင်မှာတော့ကွန်တက်မဖြစ် เนื่องจากพี่เต๋อมีอะไรมาเลยย้อนกลับกู้เสื้อตัวเดียวมีอะไรนี่ตัวลูกเต๋อส่งตัวเดียวเลยชินีราจ้าเต็งชอบโจ้จ้าเนี่ยลูกเลยเขียนอุจจาระมุ่งอุจจาระงาจะเปียบอะไรมันนี่ก็อะไรนะอู๋บ้าเว้ยคนเสื้อเลี้ยวสิเดี๋ยวมาคนเสื้อเลี้ยวมาลีจะเดียวโดนเสียงเสียงตัวอยู่มาลีจะเดียวเสียงมีเอาไปจะเจอรู้โอ้สบายมาเต็งส่งตัวอยู่สิเลยดีกว่าจะเจอรู้ว่ารอไพรมารีคนเดียวปูดูนักยิ่งยาละอุ้มะ เนี่ยเราตัวไอ้ไฟเราจะนรกอ่ะทุกการตัดทารายก่อนนี้หมดตรงที่เองอะไรจะนรกทารายเอาเซคันด์รีคอนแทคกูจะเราจะนรกอ่ะตั้งแต่เนี่ยคงก่อนนี้ทารายทารายขนาดยังก่อนงานจุนโอซีก็ส่วนตัวเดียวเนี่ยต้องเอาไปลาบีแล้วเราเชื่อว่าไอ้ไอเดียวจะนรกเส้นตัวจุนนี่เลยไม่ดีเนี่ยไอ้ที่อยู่จะนรกรู้อะไร
กูก็เสียมุกตรงนั้นจริงๆไม่ใช่เนี่ยเนี่ยจะมีพี่เต๋อมีอะไรมีมาเอ็นนี่น่าจะใช่แรงงานนี่จะเอาเมียเนี่ยจะยังลาดูเรียบเอาเองย้อนกลับกูจะมุ่งมั่นเชียวปีจ้าเคยไปสาวที่สุดที่ร้านนี้กูเลยปุ่มแม่ลูกนี่เลยลูกเลยจบจ้าวเลยปุ่มแม่ก็รู้มาแต่ยานั่นเสียจ้าวเราปุ่มแม่เชียวไรมาที่คุยกับว่าเจ้าเนี่ยจริงๆว่าคิดว่าอยากจะมีเงาทาร์เลยหาไม่เลยหน้ารู้เลยแต่ยังไม่ยังเอาเชียวว่าเราดีพี่เราเป็นโน้ไอดีซีกูว
ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပေမဲ့မကြသေးခင်လတွေကစလို့ရောဂါကူးစက်မှုတွေကျဆင်းလာနေရကနေကန့်တတ်မှုတွေလျှော့ပေါက်နေချိန်မှာပဲမြန်မာနိုင်ငံဘက်မှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်နေဆက်ဒေသတွေမှာသွာလာလှုပ်ရှားမှုတွေကိုကန့်တတ်ထားပြီးစောင့်ကြည့်စစ်ဆေးနေတာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေရမှာအခုဆိုရင်သေဆုံးသူ1000ကျော်နဲ့ကူးစက်သူ5000ကျော်အထိရှိနေပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ဒီလိုအမေရိကန်အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာထူးထူးရွေးကောက်ပွဲတွေမကြခင်ရက်ပိုင်းတွင်ကျင်းပတော့မှာဖြစ်သလိုဒီရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုစလေလောင်း1000ကျော်ပါဝင်ရှင်ပြိုင်ဖို့ရှိနေပါတယ်။ဒီလိုရှင်ပြိုင်ကြမဲ့ကိုစလေလောင်းတွေထဲမှာတပည့်တော်မျိုးနဲ့ပြည်သူ့လွှတ်တော်နေရာအတွက်လူ့ကောင်စီဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့မတ်ဤတင်စာမောင်ကတော့အသက်အငယ်ဆုံးအမျိုးသမီးလွှတ်တော်ကိုစေလောင်းတယောက်ဖြစ်ပါတယ်။လူငယ်အမျိုးသမီးတယောက်ရဲ့ရွေးကောက်ပွဲနိုင်ငံရေးအထွေအထွေကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲဘယ်လိုနိုင်ငံရေးအိမ်မက်တွေနဲ့ဂျာရီကိုချော်ဖြတ်ဖို့ကြိုးစားနေတယ်လဲဆိုတာတွေကိုမတ်ဤတင်စာမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းတဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်။
သမကရမှာကျောင်းသားလှုပ်ဆောင်မှုလေးရင်းမိတယ်ရင်းမိခဲ့ပြီးတော့ကျောင်းသားဒီနောက်ပိုင်းစဉ်းစားရင်ကျောင်းသားနိုင်ငံရေးကိုပဲဆက်သွားမလားပေါ့ဒါမှမဟုတ်ဒီပါတီချင်းဝင်ကြမှာဒီနိုင်ငံရေးတမားကြောင်ဖြစ်လှုပ်ဆောင်မလားဒီမှာစဉ်းစားတဲ့အခါကျတော့ကျမဒီလူ့ကောင်စီဒီမိုကရက်တစ်ပါတီနဲ့ကျတော့ကျမတို့ဟိုကျောင်းသားလှုပ်ဆောင်မှုကိုလည်းရင်းမိတယ်ရင်းမိတဲ့အခါကျတော့ဒီပါတီချင်းဝင်ဖြစ်သွားတယ်ဝင်ဖြစ်သွားတော့မှနိုင်ငံရေးကိုဆက်ပြီးလှုပ်ဆောင်ဖြစ်တယ်ပေါ့နော်အတိကားကတော့ဒီမျိုးတို့ဒီအောက်ခင်မှာဖြစ်နေတဲ့အတန်လေးအားလုံးကိုလွတ်တော်ထဲမှာတင်ပြခြင်းဆိုတော့အခုလွတ်တော်ရဲ့ရောက်ရင်လွတ်တော်အမတ်တရားလဲအညီမတို့အတန်တွေဘာမှပြောပြခြင်းမရှိဘူးထုတ်ဖို့ပြောကြားခြင်းလည်းမရှိဘူးဒီအခါကျတော့ညီမကဒီကိစ္စအတွက် ဒီကောက်ဝယ်ဝင်မှုတပြင်းများနဲ့နဲ့လောက်ရှိပေါ့ရှိရညီမလည်းအသက်ကလည်းမပြည့်တဲ့အခါကျတော့ဒီခေါက်မှာတော့ကျမအသက်လည်းပြည့်သွားတဲ့အခါကျတော့ဒီခေါက်ကြီးကောက်ပင်းကဝန်ပြန်ချက်တော့
ကျားတော့မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်တဲ့အသက်ငယ်ဆုံးအမျိုးသမီးလွတ်တော်ကိုစလေလောင်းမအီတင်စာမောင်ပြောသွားတာပါမအီတင်စာမောင်ဟာအခုလိုနိုင်ငံရေးပါတီတခုမှပါဝင်မလှုပ်ရှားခင်တော့ကတော့မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လှုပ်ရှားခဲ့တဲ့အမျိုးသမီးလူငယ်တစ်ယောက်ဖြစ်ပါတယ်ရတနာပုံចောင်းသားသမဂါရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့2015ចောင်းသားသပိတ်မှာဦးဆောင်ပါဝင်ခဲ့တဲ့အတွက်တစ်နှစ်ကျော်ဖမ်းဆီးထိန်းသိမ်းခံရသူလည်းဖြစ်ပါတယ်လရှိမှာတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီလူငယ်အဖွဲ့ကိုဦးဆောင်နေတယ်လို့ပါတီတစ်ခုလုံးရဲ့ဦးဆောင်ကဏ္ဍမှာလည်းပါဝင်နေသူဖြစ်ပါတယ်။အသက်26နှစ်အရွယ်မက်အီတင်စာမောင်အတွက်ဒီနှစ်2020ပြည့်ရွေးကောက်ပွဲကတော့ပထမဆုံးအကြိမ်ဝင်ပြန်ခွင့်ရတဲ့ရွေးကောက်ပွဲပါ။ငယ်ရွယ်သူတယောက်လည်းဖြစ်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်တချို့လူတွေရဲ့အမြင်မှာခြံလက်ထားလို့ရပြီးတွေ့ရတယ်လို့မက်အီတင်စာမောင်ကပြောပါတယ်။
ကျမကျောင်းကတော့25နှစ်ပြည့်ပြီဝင်ဆိုင်လို့ရတဲ့အရင်မလို့ဝင်ဆိုင်နေဆိုပေမဲ့တခြားလူမျိုးလုံးမျိုးမှတော့ကျမကကလေးလိုပဲမြင်တယ်ကျမပါရဲ့ချက်ပြောကျောင်းမူဝါဒရေးဘယ်လိုကောင်းအောင်ပဲချက်ပြောသူတို့ကမှကလေးတယောက်ကပါပြီးစကားပြောနေရပဲထင်လားထပ်ပြီးအသေးကြုံယူပါအောင်ပေါ့အမတော်တယ်ဟုတ်တယ်ဒါပေမဲ့ဒီခေါက်မှာတော့တခြားလူကြီးတွေကိုပဲရွေးလိုက်အောင်ပဲပေါ့ဒီလိုလူငယ်တွေကတော့25မှာပြိုင်လဲကိစ္စမရှိဘူးအဲ့လိုမျိုးမဲဆန္ဒရှင်တွေရဲ့အမှတတိယစကားတွေအလိုတက်တက်လာတာမျိုးရှိတယ်။ဒါပေမဲ့တချို့ကြတော့လည်းအမှဒီနေရွေနဲ့အမှဒီလိုနေရာမျိုးရောက်လာတဲ့အတွက်တော်တယ်လို့ပြောရမျိုးရှိတယ်။လက်ကမ်းချိုးရည်လည်းရှိတယ်။အဲ့လိုအကောင်းဆုံးကသူတွဲတယ်။ဒါပေမဲ့ဟောငယ်တဲ့ခါကျတော့မိန်းကလေးလည်းဖြစ်တဲ့ခါကျတော့မှကျမဘာလဲပြောပြောပတ်ဝန်းကျင်ကျတော့လည်းအော့စာမသိတယ်လို့ဖြစ်တာပေါ့
။ဒီလိုအမြင်တွေခွဲခြားဆက်ဆံတာတွေကြုံရပေမဲ့လို့ဒါရီကိုသူ့အတွက်အခက်အခဲအားစီအဖြစ်မက်အီတင်စာမောင်ကမမြင်ပါဘူး။ဒါဆိုရင်ဘလူရာတွေကအတိတ်အခက်ခဲတွေဖြစ်နေတာပါလေ
။ကျမရဲ့ဘာလူငယ်ဖြစ်လို့အမျိုးသမီးဖြစ်လို့ဆိုရင်ဟာအခက်ခဲလို့တော့မမြင်ဘူး။ဘာလို့ကျွန်တော်တို့ပတ်ဝန်းကျင်တို့အာရှမှာကျလဲတဲ့ကျန်ကျလာအစီဆိုခိုင်းကျောင်းသားလှူဆောင်မှုဆိုရင်ကျောင်းသားတွေပဲဥဆောင်နေတယ်။အဲကျောင်းကောင်းလှူဆောင်မှုတွေလည်းကျောင်းသားတွေတက်လာ။ဆက်မြန်မာပြည်ရဲ့ဒီနိုင်ငံရေးဖြစ်ရှင်နေမှာလဲကျောင်းသားလူငယ်အများကြီးပါတယ်။ဆိုတော့ဒီဟာတော့အခက်ခဲလို့တော့မမြင်ဘူး။ဒါပေမဲ့အခက်ခဲကဘာလဲဆိုတော့လက်ရှိနိုင်ငံရေးဖြစ်နေတဲ့အခင်းကြီးကတော့အခက်ခဲပဲ။အဲ့တော့အခုချိန်ဝင်ပြန်ရတာကိုယ်စားလှယ်ချင်းချင်းပြန်ရတာဖြစ်မနေဆိုတော့ကျွန်တော်ကပါတီရဲ့ပုံရိပ်တစ်ခုနဲ့ပြန်ရတယ်လို့ပါတီခေါင်းဆောင်တယောက်ရဲ့ပုံရိပ်နဲ့ပြန်ရတာဖြစ်နေတဲ့အခါကျတော့ကျွန်တော်ကကိုယ်မဲဆန္ဒနယ်ထဲမှာရှိတဲ့ကိုယ်စားလှယ်လောင်းချင်းချင်းပြန်ရတာဖြစ်မနေတဲ့အခါကျတော့မှတခြားကိုယ်စားလှယ်လောင်းကဘာမှမလုပ်ဘဲနဲ့ဒီအချိန်မှာထိုင်နေတယ်ဆိုရင်တော့ကျွန်တော်ကဆယ်ခါချူစားရတာနောက်တစ်ခုကကျွန်တော်တို့ဆိုရင်အမှပုံဖြတ်ခံစားရတဲ့နေရာတွေအများကြီးရှိတယ်ကျွန်တော်တို့ပါတီကကျွန်တော်တို့ဒီလူငယ်မျိုးဆက်တစ်တဲ့ဒီပါတီငယ်လေးတွေကတက်လာရင်ကိုယ်စလဲလောင်းနေဆိုရင်သူတို့မဲပေးလိုက်လို့ရှင်မဲကွဲသွားမယ်အလစ်တော်ရဲမှာညွန့်ပေါင်းဖြစ်လို့မရဘူးဆိုတော့အဲ့လိုမျိုးလေကွာရဖြတ်ခံထိုင်ရတယ်ကအများကြီးဖြစ်နေတဲ့ခါကျတော့ဒီနိုင်ငံရဲ့အချင်းချင်းကိုကြော်ရတာအရင်ခက်တယ
်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအနေအထားမှာပြည်သူတွေအကြထောက်ခံမှုရရှိပြီးတာဩစာချိန်ဝါကြီးမားတဲ့နိုင်ငံရေးပါတီတွေကိုကျော်လွန်အနိုင်ရဖို့ဆိုတာပါတီငယ်လေးတွေကကိုယ်စလဲလောင်းနေအတွက်ကတော့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူးပါတီကြီးတွေကနေဝင်ပြရင်လွတ်တော်အမတ်ဖြစ်နိုင်ချေပူများပါလျက်နဲ့မဲတင်စာမောင်အနေနဲ့လွတ်တော်ကိုယ်စလဲနေရအနည်းငယ်သာဝင်ပြနိုင်တဲ့နိုင်ငံရေးပါတီငယ်တခုကနေဘာကြောင့်ပါဝင်ရှင်ပြန်ပြစ်တာပါလဲ
ပါတီကိုပြန်ကြည့်လိုက်တဲ့ခါကျတော့လူငယ်တွေအတွက်တီချာလွတ်လပ်ခွင့်ပေးထားတယ်ကတော့လေလူငယ်ဆိုတဲ့ခါကျတော့မှလွတ်လွတ်လပ်လပ်လှောက်ရှားရအောင်စိုက်တယ်ဆိုတော့ပါတီကတော့လူငယ်အတွက်အဲ့အာမခံချက်ရှိရလွတ်လပ်မှုနဲ့ပတ်သက်ပြီးအာမခံချက်ရှိရနောက်တစ်ခုပါတီရဲ့စီမံစည်းကမ်းကောင်းတယ်ပေါ့နော်နောက်ပါတီမူဝါဒကောင်းတယ်နောက်အရေးကြီးဆုံးတစ်ခုကဒီပါတီကိုလှောက်ရှားအတွက်ဝင်နေတဲ့သူတွေကလည်းတော်တော်လေးနိုင်ငံရေးရခုံတိတ်ခါကောင်းတယ်ပေါ့အဲ့ဒါကြောင့်မို့သူကဒီထဲဝင်ဖြစ်သွားတာတခြားပါတီနဲ့သူကလည်းသူအားသာချက်ပြတော့ရှိမှာပဲဒါပေမဲ့ကိုယ်နဲ့ကြောက်တော့မကြိုက်ဘူးချင်းတယ်ဥမာခြားပါတီကြီးတွေဆိုချိန်ထုံမှုတအားကြီးရဲ့လို့ချင်းတယ်လူငယ်တွေပေါ်မှာလူငယ်တွေကအရေးချင်းဘလောက်ပဲရှိရှိအရှိကိုထွက်မလာနိုင်ဘူးဖြစ်တာပါတီပါတီကြောက်အဲ့လိုမဟုတ်ဘူးအထက်ကလူငယ်တွေအတွက်ကိုယ်တားချီရဲ့ဒီမှာဥမာကျွန်တော်ဆိုရင်ပြောင်းတဲ့လူငယ်မှာဆက်စဲဥက္ကဋ္ဌတောင်ဖြစ်တဲ့အတွက်ပါတီမှာကျမတက်ကိုတာစိတ်တနေရရတယ်ပေါ့။တပိုအရေးချင်းရှိရင်အရေးချင်းရှိတယ်လို့တက်လို့ရတယ်။ဟောပါတီကဘယ်လိုမှကြောက်နေပြမလို့။စီမစီကံပိုင်းသွားရင်ပါတီမူဝါဒကအင်းသွားရင်တော့အဆင်ပြေ။အဲ့ဒါကြောင့်မလို့ကျမဒီပါတီကိုချက်လိုက်တ
ာ။ဒါနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အပြည့်အဝမျှော်လင့်ထားတယ်လို့လည်းမအီတင်ဆောင်မောင်ကပြောပါတယ်။တကယ်လို့လွတ်တော်မတ်တယောက်ဖြစ်လာရင်တိုင်းပြည်အတွက်ဘယ်လိုလုပ်ငန်းစဉ်တွေချမှတ်လုပ်ဆောင်ဖို့ပြင်ဆင်ထားပါလဲ
။ဟု Okay, Timma think that high and easy to see it. Timma the check out to look at a young one, then at Subona. Ludu Sana can you bring a pretty old chicken over the kitchen in your soup? That's why they don't talk about the couple of organic dry honey. The door in my teacher as with the cookie and dinner, and they may air a room. Mother Yakin to our talk and that you want to lose Sana can you bring it? Piendoma. ကိုကြည့်ကြအောင်လေအစ်စ်ပြန်ရေးမယ်ဆိုရဲဆိုတော့နောက်ဆိုတော့ခုကတော့ဒီအကဲအဲ့လိုမလုံနိုင်ခြင်းဆိုရင်ကျွန်တော်တို့ဒီတက်မတော်ဒါလို့တော့ကိုယ်တိုင်လျှော့ချရဲဆိုတော့ဒီကျွန်တော်တို့ပြည်လို့တော့မှာတက်မတော်ဒါကတရားတစ်ဆယ်ဥထက်မပေါ်တော့တက်မတော်ဒါဥကြီးဆိုရည်ထားဆိုတော့တရားတစ်ဆယ်ဥထက်မပေါ်တာဆိုတော့ကျွန်တော်တို့တရားတစ်ဆယ်ဥထက်ရောလို့ရတယ်အနည်းဆုံး၁ရောက်ဖြစ်လို့ရတယ ကောကျွန်တော်နိုင်ငံသားဥပဒေနဲ့ပတ်သက်မှာတရှိမှုအခွင့်အရေးဆန်ရင်ဆန်ရုံးနေလည်းမရအောင်လို့ကျွန်တော်ပြန်လဲပြင်ဆင်ဖို့အတွက်ကျွန်တော်လုပ်ထားတာရှိတယ်ပ
ါတကယ်လို့တော်တဲ့ကိုမရောက်ရင်လေဒီလိုကိစ္စတွေကတိုင်းပြည်အတွက်အပြောင်းလဲလုပ်ဖို့လိုအပ်တဲ့အရာတွေဖြစ်တာမို့တွတ်တော်ပြင်ပကနေလည်းဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့မတ်ဤတင်ဆောင်မောင်ကပြောပါတယ်တွတ်တက်တဲ့အမြင်ရှိတဲ့လူငယ်တွေအမျိုးသမီးတွေနိုင်ငံရေးမှာအခုချက်ပိုးပြီးတော့တက်တော်ကြာပါလာမယ်ဆိုရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့မတ်ဤတင်ဆောင်မောင်ကမျှော်လင့်ယုံကြည်ထားပါတယ
်ဒီမှာတော့လူငယ်အများကြီးပါဆိုင်ဖြစ်နေတယ်နော်အမျိုးသမီးတွေအများကြီးပါဆိုင်ဖြစ်နေတယ်ဒါပေမဲ့ကျွန်တော်နိုင်ငံရဲ့ဆောင်တဲ့လူကြီးတွေရောနိုင်ငံရေးခန့်ခန္ဓာတွေမှာရောကြီးလာရင်အားလုံးကလူကြီးတွေဆိုအဲ့လူကြီးတွေနဲ့ခု section နဲ့လူငယ်တွေနဲ့အသွေးခွာတားကွာပါရင်ကွာသွားတော့လူငယ်တွေပါမိုင်းနောက်တဲ့အခင်းချင်းမျိုးကိုဖန်တီးပေးတင်တယ်လို့ထင်တယ်ဒီတိုင်းပါလာပါလို့ပြောတာချက်ဆိုင်လေဒီမှာသူတို့လိုက်ပါနိုင်တဲ့အခင်းချင်းမျိုးကိုရလဲဥဆောင်ပေးတင်တယ်ထင်တယ်ဥမာအဖြစ်ကျွားလို့ဖိတ်လို့ချိန်ကဥပဒေမှာဆိုရင်ကျွားဆိုလက်ဆက်လာနေပြီးမှဝင်ပြိုင်လို့ရရတယ်ဒါပေမဲ့ section နဲ့လောက်နဲ့ဝင်ပြိုင်လို့ရရဲဆိုမှအခုလိုပြောင်းလိုက်လဲဘာမှမဖြစ်ဘူးရွေးချယ်တာကလူတို့ကရွေးချယ်ရမှာလေကျွန်တော်ကအလိုလျောက်တက်သွားတဲ့ဟာမဟုတ်တဲ့ခါကျတော့မှပါဝင်ဖို့ရအဲ့လိုမျိုးလေးဖြေလျှော့ပေးလိုက်ရင်တော့ငွေတွေပိုပြီးပါလာနိုင်ရဲ့လို့ထင်တယ်နောက်တစ်ခုကအကာအကွယ်ပေးမှုလည်းရှိရမယ်ဒီတိုင်းပါလာခိုင်းလို့မရဘူးအခုရေကောက်ပွဲနေလာရင်တိုက်ခိုက်ခံရတာအများဆုံးကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောက်တိုက်ခိုက်ခံရတာအများဆုံးပဲအခုဆိုရင်ကျွန်မဆိုလည်းလူမှုမီဒီယာကွန်ရက်ပေါ်မှာအများကြီးတိုက်ခိုက်ခံထားရတယ်ဒါကြပေမဲ့ကျွန်တော်တို့ကကျွန်တော်လောက်ကောက်ကွယ်ပေးတဲ့ဥပဒေမျိုးမရှိဘူး။ဆက်အခါကြောင့်လေဒီတိုင်းလိုက်လိုက်လို့မရအောင်ခဲပါလာပါဆိုပြီးဒီတိုင်းဆက်ခေါ်လိုက်လို့မရအောင်သူတို့အကောက်ွယ်လည်းပေးရမယ်လို့ကျွန်မထင်တယ်။သူတို့ပါလာနိုင်တဲ့အခွင့်အလမ်းတွေလုပ်ပေးတဲ့အကောက်ွယ်လုပ်ပေးတဲ့လို့ဒါမှမဟုတ်အမေအများကြီးအမေသမီးအများကြီးပါလာမယ်လို့ကျွန်မထင
်တယ်။တကယ်လို့လူငယ်တွေဟာတန်းကြီးရဲ့အနာဂတ်တအားတွေပါ။လူငယ်တွေရဲ့အနာဂတ်လှပါမှတန်းကြီးရဲ့အနာဂတ်ဟာလည်းကြောက်ပါနိုင်မှာဖြစ်ပါတယ်။အရေးချင်းပြဝပြီးအတွေ့အကြုံရှိတဲ့လူငယ်မျိုးဆက်သစ်တွေမွေးထုတ်ပေးဖို့ကလူကြီးတွေရဲ့တာဝန်ဖြစ်တယ်လို့ဒီလိုမွေးထုတ်ပေးခြင်းအဖြစ်တိုင်းပြည်ရဲ့အနာဂတ်ကိုအကောင်းဆုံးပုံဖော်ရရောက်နိုင်တဲ့စူရာတင်ပြရင်းနဲ့ဒီသတင်းနဲ့မျိုးသမီးဇဏကိုဒီမှာပဲရနာဝင်ပြပါချင်းဒီမှာကြည့်ကြည့်ပါချင
်းဂရုဘတ်တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်မှာသမရရဲ့စန္ဒဆရာနောက်ဒီနိုင်ငံတော်ဧကေဟာအကြောင်းကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာဝါရှင်တန်ဒီစီကစံသဆရာတဦးဟာဇပင်ညက်ခဲ့တာအနည်း50ကျော်ရှိပြီဖြစ်ပြီးသူဟာဇပင်ညက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာဒလုတ်ကုံသတင်းကြောင့်အမေရိကန်သမ္မတဆက်ဆက်နဲ့ကမ္ဘာခေါင်းဆောင်တွေကိုပါဇပင်ညက်ပေးခဲ့ရပါတယ်သမ္မတရဲ့စံသဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်Diego Di Ambrosio စပင်ညက်ပြီးတဲ့သမ္မတရီထဲမှာလက်ရှိသမ္မတ Donald Trump နဲ့အရင်သမ္မတရီဖြစ်တဲ့ Barack Obama, George Bush နဲ့ Bill Clinton တို့လည်းပါဝင်ပါတယ်။ဆစ်စလီကျွန်းမှာမွေးဖွားသူ Diego ဟာ1968ခုနှစ်ကစလို့ Washington DC မှာနိုင်ငံခေါင်းဆောင်46ဦးကိုစပင်ညက်ပြီးလာတာပါ။ခေါင်းဆောင်တွေရဲ့စပင်ကိုညက်ပေးခွင့်ရတာဟာကန်ထူတာလို့ပြောလို့ရပါမယ်လေ။ကိုယ်ဆိုင်ကိုလာညက်သူဘယ်သူမှမဆိုအဆင်ပြေစေရပါမယ်လို့သူကပြောပါတယ်။
Everybody's the same. All of the people.
အလုံးတူတူပါပဲ။ဘသူပဲလာလာဒန်းတူဝင်ဆောင်မှုပေးပါတယ
်။2010ခုနှစ်အရောက်မှာတော့ Washington မြို့တော်ဝန်က Q Street ကို Diego Di Ambrosio ဝေးအဖြစ်ဂုဏ်ပြုအမည်ပြောင်းပေးပါတယ်။သူဆိုင်မှာဇပင်လာညက်သူတွေကလည်းသူ့ရဲ့ဇပင်ညက်ပါရမီကိုအတိမတ်ပြုကြသလိုရက်ကွက်အတွင်းစေတနာဝန်ထမ်းပါဝင်ဆောင်ရွက်လေးရှိတာကိုလည်းချီးကျူးကြပါတယ်။ဇပင်လာညက်သူတူဦးက
Been coming here for almost 40 years.
40
and ဒီဆိုင်မှာသပင်လာညှက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီ။သူဟာသပင်ဘလို့ပုံညှက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအောင်အမြင်ညှက်ပေးပါတယ
်။ဆယ်စုနှစ်တည်းနဲ့ချီသပင်ညှက်လာတဲ့ Diego Di Ambrosio ဟာကျမရေးသိမ့်မကောင်းမင်မင်လဲအလုတ်ကိုတော့ short မလုပ်ပါဘူး။ Diego က
ဒီလောက်ကိုချစ်လို့လုံနေတယ်ဆိုတာလေးလေးနက်နက်ပြောချင်ပါလေလူတွေကိုလည်းချစ်ပြီးတော့သူတို့ကိုသပင်ညှက်ပေးချင်ပါလေသူတို့ကလည်းပတ်ဆံယူလာတော့အလုပ်ဖြစ်တယ်လေ
နှစ်တွေတလောက်ကြာအလုပ်လုပ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘယ်လောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူးအလုပ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူးဒီအေဂိုရဲ့လျှော်ဝဲချက်က
Nothing
will you stick for you own. ဒီတိုင်မကောင်းဖြစ်နေသလားအသက်ဘလောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူး
။အစင်မြဲတက်ကြွနေသူဒီအေဂိုကဘယ်တော့မှသူ့အလုပ်ကိုရပ်မှာမဟုတ်ဘူးလို့လဲခက်ကြွားကြားလေးပြောပါရခင်ဗျာ။အင်ဂျီရောနဲ့လမ်းသာချတဲ့သမရရဲ့ AG ဟာ Blair House မှာပြောမကုန်တော့အောင်များတဲ့သမိုင်းကြောင်းတွေရှိခဲ့ပါတယ်။ AG ဟာကြီးကြပ်ရင်းမှု Candice Sherman က
Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်။လူများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်ဖက်အဓိကပင်မအခန်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ Blair မိသားစုနဲ့ဆွေးနွေးလေးရှိပါတယ်
။1800ပြည့်နှစ်အစောပိုင်းကာလတွေမှာ Blair House AG ဟာအမေရိကန်နိုင်ငံကြီးလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမ္မတအန်ဒရူးဂျက်ဆန်ဟာခရိုင်တရားရုံးမှတ်တမ်းအရာရှိဖရန်စစ်ပရက်စတန်ဘလဲကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့နောက်နေ့အနည်းငယ်ကြာမှာတော့ဘလဲနဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက်ဘလဲဟောက်စ်ဆိုပြီးတော့နာမည်တင်သွားတာပါ
He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှီတော်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းအဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်။ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ဘလဲနဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်ဆူရဖြစ်လာပါတယ်
။1940ခုနှစ်တွင်အရမဘလဲဟောက်စ်ကိုသမရရဲ့နိုင်ငံတော် AG အဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရဖရန်ကလင်ဒီရူးစဗဲရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အဲ့ဒီဟာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါရှယ်မန်က
ဝင်းစတန်ချာချယ် would come frequently during World War II
ဒုတိယကမ္ဘာစစ်ကာလကဝင်းစတန်ချာချယ်ဟာအမေရိကကိုရောက်လာတဲ့အခါအိမ်ယူတော်မှာမကြာခဏညအိပ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အိယာဝင်းဝှယုံကြီးနဲ့သမရကိုလိုက်ရှာချိန်မှာသမရကတော့အယ်လီနောနဲ့အပေါ်ထက်စင်ကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝင်းကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တည့်ရက်မနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူယောက်ျားကိုတိုက်တွန်းမယ်ဆိုတာသိကြပါတယ်။အဲ့ဒီနေရာမှာအဲ့ဒီတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်လေးကစားပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ဘူးပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရဂျင်မီကာတာလက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ။1800ခုနှစ်မှာသမရဂျွန်အဒမ်စ်ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စ်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကုန်အောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်းတော့ဘူးလို့ကွန်ဂရက်စ်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနာယီပေါင်းများစွာပြတ်ပြတ်နိုင်ပါတယ်။ Mrs. Spafford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတစ်ယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းညာလန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
။ But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးနောက်ထပ်ကအခန်းနံပါတ်4ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမည်းလူကျင်တဲ့အစင်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လည်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖျက်ဆီးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတော့ဆိုတဲ့သဘောပါ
ကွန်ဂရက်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့ဆမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အငြင်းန်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာတိတ်မရှိတော့တာငွေကြီးနဲ့နောက်ဆုံးတော့ဤပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရန်ပုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မရှင်လေးသက်သာ2020အတွက်ဒါရီဗေဒနိုဘယ်ဆုရခဲ့တဲ့အမေရိကန်သိပ္ပံပညာရှင်ပမော့ခ်ဂျင်နီဖာဒူနန်နဲ့ပြင်သစ်နိုင်ငံသူဂျာမနီကယောဂဗေဒဌာနကသုတေသနပညာရှင်ဒေါက်တာအီမန်နျူအယ်ရှာပန်တီယေတို့တွေ့ရှိခဲ့တဲ့မျိုးဗီဇအကတ်ကြီးလို့ခေါ်တဲ့ CRISPR-9genetic scissors ကိုသုံးတဲ့မျိုးဗီဇတိဖြတ်နည်းတဲ့ဟာလူသားတွေအတွက်နေရာအတော်များများမှာအသုံးချနိုင်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိတာတင်ကပြောပါတယ
်။ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတိဖြတ်နိုင်တဲ့ဟာသိပ္ပံဉာဏ်ပြီးတော့သိပ္ပံပြီးတော့ထိထိရောက်ရောက်လုံနိုင်တဲ့အတွက်တွေ့ရတာတွေကအများဆုံးပါ
။ဓာတုဗေဒဆိုင်ရာ Nobel Committee ဥက္ကဋ္ဌကလည်းဒီမျိုးဗီဇနည်းတဲ့ဟာတကယ့်ကိုအစွမ်းထက်ပြီးအခြေခံသိပ္ပံပညာကိုတော်လန်ဆန်းတက်လိုက်တာအပြင်ခုထုံးတကြီးတွေကောက်ပဲတိနံမျိုးတိထွန်းမှုတွေရှိလာတော့မှဖြစ်ကြောင်းပြောကြခဲ့တာပါ။ဒါအပြင်ဒီနည်းတဲ့ကြောင့်မျိုးရိုးလိုက်တဲ့ရောဂါတွေတင်ကင်ဆာကိုတော့ကုသနိုင်မှုအတွက်လမ်းစဖွင့်ပေးလိုက်တယ်လို့ပြောပါတယ်။ဒါကြောင့်စိုက်ပျိုးရေးကဏ္ဍအတွက်သုံးတာတွေကိုမပြောခင်ဆိတ်ကုသရေးမှာဘယ်လိုသုံးနေလဲဆိုတာကိုကြည့်ရအောင်ပါ
။ဥပမာအားဖြင့်နှလုံးအစားထိုးကုလာတို့ဝေးလာကလေးကယောဂပါလာပြီးဘယ်နည်းနဲ့မှကုလို့မရဘူးဆိုလို့ရှိလို့ရှိရင်ကုလို့ဘို့အတွက်ကိုဒီ gene therapy လို့ခေါ်တာပေါ့နော်ဗီဇကုနီးနဲ့ကုလို့ရပြီကုလည်းစကုကြည့်ပါပြီမွေးကလေးကနေပြီးတော့ယောဂပါလာမယ်ဆိုလို့ရှိရင်ဒီယောဂပါမလာအောင်ဒီမျိုးရိုးဗီဇကိုတရီတာစတိကလေးကပါလုပ်လိုက်မယ်ဆိုလို့ရှိရင်ကင်ဆာမဖြစ်နိုင်တဲ့ဟိုဗီဇကိုထည့်ပေးလိုက်လို့ရတယ်အဲ့ဒါကိုလုပ်လို့ရပါပြီအနောက်ပြမွေးမွေးလာခြင်းမှာဒီလိုဘယ်နည်းနဲ့မှကုလို့မရတဲ့ဟုတ်ပါပေါ့နော်ကင်ဆာနဲ့မွေးလာတဲ့ကလေးတယောက်ရှိပါတယ်လိုင်လန်လို့ခေါ်တယ်ကျွန်တော်မှတ်ပြီလားအဲဒီအင်္ဂလန်ကအဲသူ့မိဘတွေကိုဆရာဝန်တွေကပြောတယ်ဘယ်နည်းနဲ့မှကုလို့မရဘူးဒါပေမဲ့ဗီဇနည်းနဲ့ကုကြည့်မယ်ဒီတနည်းပဲရှိတော့တယ်လက်ခံမလားဆိုတော့ကဲတင်မဲ့အထူးတော့မထူပါဘူးဒီတစ်နှစ်ကလေးကိုဒီတမီးကိုဆိုက်တော့ဆိုတော့သဘောတူလိုက်တော့သူတို့ကုကြည့်လိုက်တဲ့ဟာအခုဒီအကလေးကအသက်ရှင်နေမယ်သိတန်ဖို့ရှိတာတော့နှလုံးအစားထိုးကုတာအဲအစားထိုးကုတယ်ပြကြောက်ကအစားထိုးကုတယ်အော်အဲ့လိုကုမဲ့အစားတရိတ်ဆန်ကနေပြီးတော့မှဥမာအဖြစ်ဝက်ပေါ့နော်သူကအရွယ်တူတဲ့အတွေ့အဲ့နှလုံးကိုပြောင်းလို့ရတယ်ဒါပေမဲ့ဇီဝခန္ဓာကိုကအပြင်းကဝင်လာတဲ့ကိုနဲ့မတူတဲ့ဒီအင်္ဂါအစိတ်အပိုင်းဆိုလို့ရှိရင်သူကချက်ချင်းပြန်ကန်အန်ထုတ်တွန်းထုတ်တယ်တွန်းထုတ်တဲ့အတွေ့အဲ့ဒီနှလုံးတို့ဒီကြောက်ကတော့ပါလဲဆိုလို့ရှိလို့ရှင်ကိုနဲ့မတည့်တဲ့အတွက်သူကအလုံးမလုံးပဲနဲ့တည်သွားတယ်အဲ့တော့အခုကြတဲ့အခါကျတရိษံထဲမှာမွေးတဲ့မွေးယူတဲ့ကြောက်ကနှလုံးဖြစ်တော့လေလူရဲ့ဗီဇနဲ့တွဲပြီးတော့သူ့ကိုမွေးပေးလိုက်တယ်နှလုံးကိုထုတ်ပေးလိုက်တယ်အဲ့ဒီနှလုံးကလူတွေကိုပြန်ထည့်တဲ့အတွက်နှလုံးအစားထိုးကုတာပေါ့နော်ဒီ organ transplant နေမှာအရန်အသုံးဝင်ပါတယ
်ဆေးပညာလောကအတွက်သိက္ခာအသုံးဝင်တယ်လို့စိုက်ပျိုးရေးကဏ္ဍမှာရောဘယ်လိုတစ်ခေတ်ဆန်းစင်နိုင်လာပါလဲ
ပိုပြီးကောင်းတဲ့အတိအနှံတွေထွက်မယ်ပိုပြီးတော့အရသာရှိတဲ့ဟာတွေထွက်မယ်နောက်ယာတိကုထုဘေးဒဏ်ကိုဟိုအကြံ့ကြံခံနိုင်တဲ့ဟောပေါ့နော်အဲဒီ drug resistant ဟာမျိုးအပင်တွေကိုထုတ်နိုင်မယ်ပေါ့နောက်ပြီးတဲ့အခါကျမမွှေးတဲ့ပန်းကိုပွင့်အောင်လုပ်လို့ရအောင်လေနောက်ကိုလိုဂျင်နဲ့ပန်း ဟိုအခုစပြီးတော့တို့သူတေသနာလောက်တာအများကြီးပေါ်လာပါပြီပန်းကိုအယံပြောင်းလို့ရတယ်အာဒီစိုက်ပျိုးရေးနဲ့သူတေသနာပေါ့နော်အဲ့မှာဆိုလို့ရှိရင်ဥမာအားဖြင့်ပိုးဆုံးကျူးကအယံရှိတယ်ညတိုင်းလက်လက်လက်လက်နဲ့ဘာလို့ဆိုတော့သူ့မှာပြီးဆုံးတတ်ရှိတဲ့အတွက်အလင်းအောင်လေးတွေလက်လက်လက်လက်နဲ့မြင်ရအဲ့ဒီပိုးဆုံးကျူးလက်လက်လက်လက်ဖြစ်တဲ့ဗီဇာလေးကိုသွားထုတ်ပြီးတော့ဆေးရွက်ကြီးအပင်ကိုစိုက်တဲ့အခါကျရင်ဆေးရွက်ကြီးအပင်ထဲမှာအဲ့ဒီဗီဇာလေးကိုချက်ပေးလိုက်လို့ရတယ်ချက်ပေးလိုက်တဲ့အခါကျတော့အဲ့ဒီဆေးရွက်ကြီးအပင်ကကြီးလာတဲ့အခါကျညကျလို့ရှိရင်ဆေးရွက်အပင်အပင်လုံးဝပြုတ်လင်းနေတယ်ပြောင်းလိုက်လို့ရပြီနော်အဲ့တော့လူတွေကဘလောက်ထောင်နောက်ပိုင်းထွင်လာမလဲဆိုလို့ရှိရင်လမ်းပြီးတိုင်းဒီအစားပင်ကြီးတွေစိုက်လို့ရှိရင်အပင်ကြီးတွေကညကျလို့ရှိရင်တပင်းလုံးလင်းထိန်နေအောင်လုပ်လို့ရမယ်ဆိုတဲ့ဟာသူစဉ်းစားလာပေါ့နော်နောက်ပြီးတော့မျိုးရိုးကြီးတဲ့ကောင်းတဲ့အပင်စိုက်ပျိုးရေးမှာဖြင့်ရေအများကြီးမလိုပဲနဲ့အပင်ကိုတန်အောင်လုပ်မယ်အဲ့ဒါကြီးပါလာတယ်ပေါ့နော
်အခုလိုအလွန်အသုံးဝင်တဲ့နည်းတွေကိုတလွဲအသုံးချမယ်ရင်အန္တရာယ်ကလည်းအလွန်ကြီးပါတယ်ဘလို့အန္တရာယ်မျိုးပါလဲ
မကောင်းဖြစ်ပေတုံးလိုက်မှာကြောက်ဖို့အကောင်းဆုံးကတော့တည်သားဗီဇာကိုပြောင်းလိုက်လို့ရမယ်ဆိုတဲ့အခါကျတော့ကောင်းသွားမှလည်းရှိတယ်ဆိုးသွားမှလည်းရှိတယ်ကောင်းသွားနိုင်တာပါလဲဆိုလို့ရှိရင်သပင်မကျွတ်အောင်လုပ်လို့ရတယ်အရက်ပုမယ်ထင်လို့ရှိရင်အရက်စီအောင်လုပ်ပေးလို့ရမယ်သူကမျိုးရိုးကြည့်လိုက်တယ်လေအရက်ပုတဲ့မျိုးရိုးဆိုလို့ရှိရင်အရက်စီအောင်လုပ်ပေးလို့ရတဲ့ဗီဇာမျိုးရိုးဖြတ်တောက်ပြီးထည့်ပေးလိုက်လို့ရတယ်တည်ဗီဇာတွေမှာအလူဆောက်အောင်လည်းဖန်တီးလို့ရတယ်ပြဿနာပါလဲဆိုတော့အဲ့လိုဖန်တီးလိုက်တဲ့ဗီဇာကတရေဗီဇာထဲမှာပါသွားတဲ့အတွက်မျိုးစင်တောက်လျှောက်အဲ့လိုကိုပါတော့မှာတဘာဝသူ့ဟာသူနေနေတာမဟုတ်တစ်ချိန်မှာခုနလိုပေါ့နော်မှန်နေတဲ့ဗီဇာကနေပြီးတော့မှားသွားတော့တစ်ချိန်ချိန်မှာဒီ instruction ပေါ့နော်အဲ့ဒါလေးကပြောင်းသွားလို့ရှိလို့ရှင်ဘာဖြစ်လာမလဲဆိုတာမပြောတတ်ဘူးလူသားမျိုးရိုးပြောင်းသွားနိုင်တယ်အဲ့ဒါကိုအယံကြောက်တာအဲ့တော့အဲ့ဒါကိုမလုပ်ဖို့အတွက်ကိုပြောတယ်အဲ့ဒီအချိန်မှာပဲတရုတ်ပြည်ကဗီဇာသုတေသနာလုပ်တဲ့ပညာရှင်တယောက်ကလွန်ခဲ့တဲ့3နှစ်လောက်ကအဲ့ဒါကိုတတိသားဗီဇာတွေထည့်ပြီးအမေကိုမွေးခိုင်းလိုက်တာပေါ့နော်အမွှာလေးနှစ်ယောက်မွေးတယ်မွေးလာပြီးတဲ့အခါကျတော့ဘာဖြစ်မလဲဆိုတာမသိသေးဘူးအခုမှ2နှစ်လောက်ပဲရှိသေးတာအမွှာလေးကနောက်10နှစ်ကြာလို့ရှိရင်ဘာဖြစ်မလဲအသက်ကြီးရင်ဘာဖြစ်မလဲနောက်သူတို့ကနေပြီးတော့အိမ်အောင်ပြုလို့ခလေးမွေးလာလို့ရှိလို့ရှိရင်ဘယ်လိုပုံစံထွက်လာမလဲဆိုတာဘယ်လိုမှပြောလို့မရဘူးအဲ့ဒါကြောင့်ကောင်းတဲ့ဟာဖြစ်ရင်ကောင်းပါရဲ့ဆိုးတဲ့ဟာအရန်ဆိုးသွားလို့ရှိရင်ဘယ်လိုလုပ်မလဲလူသားမျိုးရိုးပြောင်းသွားမလားဆိုတဲ့အတွက်တကဘာလုံးကဒီဥပဒေတွေထုတ်ဖို့အတွက်လုပ်တာပေါ့အဲ့ဒီသူတေသနာနဲ့တရေဗီဇာကိုထည့်ပေးပြီးတော့မွေးလိုက်တဲ့တရုတ်ပြည်ကသိပ္ပံပညာရှင်အခုပြီးခဲ့တဲ့နှစ်လောက်ကထင်တယ်ထောင်သုံးနှစ်ချလိုက်တယ်တရုတ်အစိုးရအဲ့လောက်အထိကိုအထိတ်တလန့်ပါပဲဒါပေမဲ့ကောင်းတာတွေရှိတယ်လို့ပေါ့နော်မကောင်းတာတွေလည်းအများကြီးပဲပေါ့လေ
COVID-19 အတွက် test လုပ်တဲ့အခါမှာအသုံးချရလို့ပြောပါတယ်။အဲ့တော့ဘယ်လိုပုံစံနဲ့အသုံးချလဲ
။ Coronavirus positive ဖြစ်တယ်မဖြစ်ဘူးဆိုတဲ့ဟာကို test လုပ်တဲ့အခါအာခေါင်ထဲမှာရှိတဲ့ထုတ်ပြီးတော့ test လုပ်တဲ့အခါကျတော့ Casper CA9 လို့ခေါ်တဲ့နီးနဲ့စမ်းလိုက်လို့ရှိလို့ရှင်။အရင်တော့ရဲနဲ့ချီပြီးကြာမယ်စားအခုဆိုလို့ရှိလို့ရှင်။နိုင်ပိုင်းအတွင်းရတယ်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံဉာဏ်ပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်ပါ။
တောက်ကြနေတဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကချိန်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမားရွေးကောက်ပွဲကျင်းပဖို့ရပိုင်မဲ့လူတော်ရဲ့အချိန်မှာသမားလောင်းနှစ်ယောက်ဟာအမေရိကန်နိုင်ငံလေပိုင်းကအကျိတ်နဲ့ဖြစ်နေတဲ့ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုတွေအွန်ဆိုက်လှုပ်လာနေကြပါတယ်။လက်ရှိသမားဒေါ်နယ်ထရမ့်ကမီရှိဂန်၊မင်နီဆိုတာနဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာမဲဆွယ်စည်းရုံးသွားမှာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီသမားလောင်းဂျိုးဘိုင်ဒန်ကတော့မင်နီဆိုတာ၊ဝစ်ကွန်ဆင်နဲ့အိုင်အိုဝါပြည်နယ်တွေမှာမဲဆွယ်စည်းရုံးတွေလှုပ်သွားမှာပါ။မနေ့ကြတာဝီနေ့ကတော့သမားလောင်းနှစ်ယောက်ဟာအရှိတောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမဲဆွယ်စည်းရုံးခဲ့ကြပါတယ်။ဂျိုးဘိုင်ဒန်ကတော့တကယ်လို့ Florida ပြည်နယ်မှာအပြာရောင်ဒီမိုကရက်တွေအနိုင်ရပြီးသူအနိုင်ရခဲ့မယ်ဆိုရင်ရွေးကောက်ပွဲကပြီးသွားပြီဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဥရောပတိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 1.5 သန်းအထိစံချိန်တင်မြင့်တက်ခဲ့တာကြောင့်ဥရောပမှာဗိုင်းရပ်စ်ကူးစက်သူ10သန်းတိရှိလာပြီဖြစ်ပြီးတော့ကမ္ဘာ့ဝန်ကူးစက်ခံရသူစုပေါင်းဟာလည်း44သန်းကျော်သွားပြီဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူပေါင်း 3,000 နဲ့သေဆုံးသူပေါင်း 1,900 ကျော်သွားပြီဖြစ်တယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။နောက်ကြနေညပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေရဒီမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။
ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီလိုဒီအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်နေအားလုံးရှင်နှန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.